Welcome to the Voice of America in Burmese.
Mingla mne khe ma shin Washington myo ro VOA American tan ga ni 2016 khu ni May 18 ye in ga ni ne ne khin si sin rwe go Myanmar san no chain mne 6 nai ga ni 9 nai thi line to meter 24 32 ne 40 ro ga ni dai yai thau lwin twa ma ba shin.ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့ IS နဲ့တခြားအကြမ်းဖက်အဖွဲ့တွေနေနေရေးအတွက်လိဗျအစိုးရအသစ်ကိုလက်နက်တွေထောက်ပံ့ဖို့အမေရိကန်နဲ့မဟာမိတ်တွေစီစဉ်နေပါတယ်ပြည်ထောင်ခါတွေဖြစ်နေတဲ့နိုင်ဂျီးရီးယားနိုင်ငံတောင်ပိုင်းဒေသမှာရေနံထုတ်လုပ်မှု400ခန့်လုံးကျဆင်းသွားပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ကိုတင်နန်းပို့ချတဲ့နေရာမှာပြုပြင်ပြောင်းလဲမှုတွေလုပ်ဆောင်မှုလိုအပ်နေတာကိုထောက်ပြထားတဲ့ကုလသမဂ္ဂအစည်းအခမ်းအစားထုတ်ပြန်လိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရဲကောင်နဲ့အတူတင်ပြပေးသွားမှာဟုတ
်ကောင်းပါပြီကိုစောဝင်းလိုက်ဒီကနေ့မှာတော့မြန်မာနိုင်ငံအပေါ်ပြဋ္ဌာန်းထားတဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်ပြီးတက်တန်းတိုးမဲ့ကြေညာချက်ကိုအမေရိကန်ဘဏ္ဍာရေးဌာနကထုတ်ပြန်ဖို့ရှိနေပါတယ
် If what is being suggested is accurate I think the announcement tomorrow ultimately will
ဒီလိုပိတ်ဆို့မှုတွေရှိပေမဲ့လည်းနှစ်နိုင်ငံကုန်သွယ်ရေးကိုတော့ထိခိုက်ဖို့မရှိဘူးလို့အမေရိကန်ပိတ်ဆို့မှုဆိုင်ရာကျွမ်းကျင်သူတဦးက VOE ကိုပြောသွားတာပါအပြည့်အစုံကိုတော့သတင်းစီစဉ်အပြီးမှထုတ်လွှင့်ပေးဖို့ရှိပါတယ်။အဲ့ဒီနောက်မှာလေကုန်သည်ရေးတွေတိုးတက်လာမဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့အမေရိကန်စီးပွားရေးအတိုင်းအဝိုင်းရဲ့မျှော်လင့်ချက်တွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့သတင်းပေးပို့ချက်တွေနဲ့အတူစီးပွားရေးနဲ့သုတဆုံလင်အမေရိကန်တခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးဖို့ရှိပါတယ်ရှင်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုရဲကောင်တို့ကပြောပြပါအောင်ရှင်။
လီဗျားနိုင်ငံအတွင်းဥပဒေစိုးမိုးမှုမဲ့နေတဲ့ဒေသတွေမှာချစ်ကိုယူလာနေတဲ့ IS နဲ့တခြားစစ်သွေးကြောအဖွဲ့တွေကိုနှင်းနှင်းနိုင်ရေးအတွက်နိုင်ငံတကာအသိမှတ်ပြုလီဗျားအစိုးရအဖွဲ့ကိုလက်နက်ထောက်ပံ့ပေးဖို့အစဉ်အသင့်ရှိနေပြီဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့တခြားအင်အားကြီးနိုင်ငံတွေကပြောဆိုပါတယ်။လီဗျားနိုင်ငံမှာစတင်ဖွဲ့စည်းစာဖြစ်တဲ့မခိုင်မာသေးတဲ့အစိုးရအဖွဲ့ကိုအင်အားကောင်းလာအောင်ပံ့ပိုးပေးအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့နိုင်ငံပေါင်း20ကျော်ကထိတ်တန့်အရာရှိတွေဩစတြီးယားနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အစီအဝေးရွေချက်ကနိုင်ငံတကာအသိအမှတ်ပြုလစ်ဗျာအစိုးရအဖွဲ့ကိုအားရအစိုးရအဖွဲ့တွေကိုချေမှုန်းရေးမှာပို့ပြီးအားကောင်းအောင်ကူညီပေးဖို့နဲ့နိုင်ငံအရှိတ်အချမ်းကပြန်ပဲအုပ်စုတစုကသူတို့ဘာသာတရားဝင်အစိုးရဖြစ်တယ်ဆိုပြီးပြောဆိုနေမှုတွေအဆုံးသတ်သွားရေးရည်ရွယ်တာဖြစ်ပါတယ်။အစီအဝေးအပြည့်တင်းသာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီက IS အစိုးရအဖွဲ့နဲ့တခြားအကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်ဖို့ကုလသမဂ္ဂရဲ့လက်နဲ့ရောင်းချမှုပိတ်ပင်ထားတာကနေချင်းချက်အနေနဲ့လက်နဲ့နဲ့ကြည်ဝဲခွင့်ရရေးစူးစမ်းနေတဲ့လစ်ဗျားရဲ့သမရကောင်စီကိုနိုင်ငံတကာအသံဝိုင်းအနေနဲ့ထောက်ခံတော့မှာဖြစ်တယ်လို့ပြောဆိုပါတယ်။အမျိုးသားသဘောတူညီချက်ဆိုင်ရာလစ်ဗျားအစိုးရအဖွဲ့ဟာစစ်သွေးကြွတွေနဲ့တခြားအဖွဲ့တွေရဲ့ချင်းချောက်မှုကိုရင်ဆိုင်နေရတဲ့တရားဝင်အစိုးရအဖွဲ့ဖြစ်ပြီးသူတို့ကိုကာကွယ်ပိုင်ခွင့်ရှိတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။နိုင်ငံတကာအသံဝိုင်းကလူသားချင်းစာနာမှုအကူအညီတွေနဲ့တခြားအကူအညီတွေပေးဖို့ဂရိကဝတ်တွေပေးနေပေမဲ့လစ်ဗျားကိုတပ်ဖွဲ့တွေဆစ်လူရေးကိစ္စကိုတော့ဘယ်နိုင်ငံကမှပြောဆိုခြင်းမရှိဘူးလို့လည်းဝန်ကြီးကယ်ရီကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်
။နိုင်ဂျီးရီးယားတောင်ပိုင်းမှာစစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်နိုင်ငံရဲ့ရင်နံထုတ်လုပ်မှု48ကျားခန့်နှုန်းတိရောကျသွားခဲ့တယ်လို့နိုင်ငံရဲ့ရင်နံအရင်းမြစ်ဝန်ကြီးအင်မန်နျူအယ်ကစ်ချိုဝူကပြောလိုက်ပါတယ်။နိုင်ငံရဲ့ရင်းနှံစိမ်းထုတ်လုပ်မှုဟာတရက်ကို C.2 တန်းကနေ 1.4 တန်းအထိရောကျသွားတယ်လို့တနင်္လာနေ့ကအောက်လွှတ်တော်မှဝန်ကြီးကစ်ချိုဝူကပြောသွားတာပါရင်းနှံထုတ်လုပ်မှု C.8 သိန်းကျော်ရောကျသွားတာဟာနိုင်ဂျာမြို့ဝကျွန်းပေါ်ဒေသမှာတိုက်ခိုက်မှုတွေအဆန်းအပြတ်ကြုံခဲ့ရပြီးရင်းနှံထုတ်လုပ်မှုကိုအနောက်ဆက်ပေးခံရတာကြောင့်ဖြစ်တယ်လို့သူကပြောပါတယ်နိုင်ဂျီးရီးယားနိုင်ငံရဲ့ဝင်ငွေဟာရင်းနှံစိမ်းထုတ်လုပ်မှုကရတဲ့ငွေပေါ်မှာအဓိကမှီခိုနေပြီး2016ခုနှစ်မှာတစ်စီကို38ဒေါ်လာနှုန်းနဲ့နေ့စဉ်ရင်းနှံစိမ်းစီပေါင်း 1.2 တန်ထုတ်လုပ်မှုအတွက်ဝင်ငွေရမယ်လို့ခန့်မှန်းထားပါတယ်နိုင်ဂျီးရီးယားမြို့ဝကျွန်းပေါ်ကနိုင်ဂျာမြို့ဝကျွန်းပေါ်ကိုစားလက်စားချီရေးအဖွဲ့လို့ခေါ်တဲ့အဖွဲ့တစ်ဖွဲ့ကရင်းနှံစက်ရုံတွေကိုဖောက်ထွင်းပြီးတောင်ပိုင်းဒေသကရင်းနှံထုတ်လုပ်မှုတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်မှုတွေပိုးပွားလာနေပါတယ်။ရင်းနှံလုပ်ငန်းကရတဲ့အကျိုးမြတ်ကိုနိုင်ဂျီးရီးယားဒေသခံတွေကိုခွဲဝေပေးဖို့တောင်းဆိုနေပြီးတိုင်းပြည်စည်းဝါးရေးကိုထိခိုက်အောင်လုပ်မယ်လို့လည်းကြွေးကြော်နေပါတယ်။
ခရီးနိုင်ငံဟာရွှေပြောင်းဝင်ရောက်လာသူတွေနဲ့ဒုက္ခတွေပဋိပက္ခတွေနဲ့ရင်ဆိုင်နေရပေမဲ့လည်းအခုနှစ်မှာခရီးနိုင်ငံကိုလာရောက်မဲ့ကမ္ဘာလေခီးတဲ့အရေးအတွက်ဟာစံချိန်တင်ပြီး28တန်းအထိရှိမယ်လို့ခန့်မှန်းထားပါတယ်။ငွေကြေးဆိုင်ရာကတ်တတ်မှုတွေရှိနေတာဒုက္ခသည်တွေရဲ့ရွှေပြောင်းအခြေချနေထိုင်သူတွေရဲ့ပဋိပက္ခတွေဖြစ်ပေါ်နေတာတွေကြောင့် Lesbos ကျွန်းနဲ့တခြားရွှေပြောင်းနေထိုင်သူတွေအခြေချနေထိုင်တဲ့နေရာတွေကိုသွားဖို့အတွက်ကမ္ဘာလေခီးတဲ့အနေနဲ့နှခါပြန်စဉ်းစားကြတာတွေရှိနေတဲ့အတွက်ဒါဟာကြီးမားတဲ့အောင်မြင်မှုလို့ယူဆရမှာဖြစ်ကြောင်းပြောအစိုးရပြောရေးဆိုခွင့်ရှိသူ Lefteris Kratsos ကသတင်းတောက်တွေကိုတင်လန်းလေးမှာပြောပါတယ်။ဒါအပြင်ဂရိနိုင်ငံဟာကမ္ဘာလှည့်ခီးသွားလုပ်ငန်းမှာနာမည်ကြီးကိုအမတစိတ်တစ်ခုလို့ဖြစ်ကြောင်းအဲ့ဒီလိုပဲအစဉ်အမြဲတည်ရှိခဲ့တယ်လို့နောက်မှလည်းအဲ့ဒီလိုရှိလိမ့်မယ်လို့သူထင်ကြောင်း Kratsos ကပြောပါတယ်။အနီးနားကအီဂျစ်နဲ့တူရကီနိုင်ငံတွေမှာနိုင်ငံရေးမတည်ငြိမ်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်နေတာကြောင့်အဲ့ဒီဒေသတွေကိုမသွားရဲကြတဲ့အတွက်ဂရိနိုင်ငံကိုကမ္ဘာလှည့်ခီးတဲ့အရေးအတွက်အခုနှစ်မှာတိုးရောက်လာတာဖြစ်ပါတယ်။အဲ့ဒီနိုင်ငံစလုံးဟာအရင်ကကမ္ဘာလှည့်ခီးတဲ့တန်ပေါင်းများစွာကိုလက်ခံခဲ့ကြပေမဲ့လက်ရှိမှာလာရောက်ကြတဲ့ကမ္ဘာလှည့်ခီးတဲ့အရေးအတွက်ဟာတိတိတသာကျဆင်းသွားခဲ့ပါတယ
်။အမေရိကန်ပြည်ထောင်စုမှာလိင်ငါပြောင်းလဲထားသူတွေကိုသူတို့ပြောင်းလဲတဲ့သတ်မှတ်ချက်အတိုင်းတန့်စင်ကန်အင်တာတွေမှာဝင်ခွင့်ပေးဖို့သမ္မတအိုဘားမားအစိုးရကခွင့်ပြုလိုက်တာနဲ့ပတ်သက်ပြီးကွန်ဆာဗေးတစ်ရှေးဟိုးဆွဲဝါဒီဝေဖန်ရေးသမားတွေကတရားဝင်ထပ်ပြီးပြင်းပြင်းထန်ထန်ထိုးနှက်တိုက်ခိုက်လိုက်ပါတယ်။တက်ဆက်ပြည်နယ်ကတော့ဒီကိစ္စကိုတိုက်ပွဲဝင်သွားမယ်ဆိုပြီးသမ္မတအိုဘားမားရဲ့အတိုက်ခံအဖြစ်ကြာမြင့်စွာရည်တည်ခဲ့တဲ့တက်ဆက်ပြည်နယ်အုပ်ချုပ်ရေးမှူးဂရက်အဘော့ကပြောပါတယ်။သမ္မတအိုဘားမားဟာပြည်သူတွေရဲ့အခွင့်အရေးဥပဒေတွေကိုပြန်လည်ပြင်ဆင်ရေးဆွဲခွင့်မရှိဘူးသူဟာဘယင်မဟုတ်ဘူးလို့ဂရက်အဘော့ကပြောပါတယ်။နောက်ထပ်ပြည်နယ်ခေါင်းဆောင်တစ်ဦးဖြစ်တဲ့အာကန်ဆော့ပြည်နယ်အုပ်ချုပ်ရေးမှူးအက်စရာဟက်ရှင်ဆွန်ကတော့အကြောင်းတွေမှာကြမ်းမာခွဲခြားသတ်မှတ်မှုနဲ့ပတ်သက်ပြီးအိုဘားမားရဲ့ညွှန်ကြားချက်ကိုဂရုမစိုက်ကြဖို့တိုက်တွန်းနေတယ်ဆိုပြီးပြောပါတယ်။အမေရိကန်ပြည်အောင်စုတဝန်ထောင်နဲ့ချီတဲ့အကြောင်းတွေမှာလေငါပြောင်းလဲထားတဲ့အကြောင်းသူအကြောင်းသားတွေနဲ့ပတ်သက်ပြီးသူတို့ဘလို့ဆက်ဆံမလဲဘယ်တန့်စင်ကန်တုံဆွဲခွင့်ပေးမလဲဆိုတာနဲ့ပတ်သက်လို့တရားရေးနဲ့ပညာရေးဌာနကပြီးခဲ့တဲ့အပတ်ထဲမှာညွှန်ကြားချက်ထုတ်ပြန်ခဲ့ပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာလေငါပြောင်းလဲထားပေမဲ့မွေးရပါကြမ်းမာအတိုင်းတန့်စင်ကန်နေဝင်ရမယ်ဆိုတဲ့ဥပဒေကိုပြင်ဆင်ဖို့ဗဟိုအစိုးရကတောင်းဆိုခဲ့ပြီးတရားရေးဌာနနဲ့ပြည်내ကြအပြန်အလှန်တရားစွဲဆိုမှုတွေပေါ်ခဲ့ပြီးတဲ့နောက်အခုလိုညွှန်ကြားချက်တွေပေါ်ထွက်လာခဲ့တာပါရှစ်နေကျော်လော်တာရာလန့်စ်ကတော့ကျောင်းတွင်မှလေငါပြောင်းလဲထားသူတွေအပါအဝင်ဘသူ့အပေါ်မှဘလို့ပုံစံမျိုးနဲ့မဆိုခွဲခြားဆက်ဆံမှုမရှိစေရဘူးဆိုပြီးပြောဆိုခဲ့ပါတယ
် UAE American တရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာမြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့အတိတ်ကာလတွေတုန်းကဆန္ဒပြပွဲတွေကိုဖြိုခွင်းရမှာအင်အားအလွန်ကျုံသုံးဆွဲတာတွေရှိခဲ့တဲ့အတွက်ပုံမပြပြစုံနဲ့တင်တန်းတွေပို့ချပြီးပြပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုတာဝန်ရှိသူတွေကဝန်ခံပြောကြားလိုက်ပါတယ်2015ခုနှစ်မေလအတွင်းပညာရေးဥပဒေပြင်ဆင်ရေးအတွက်ငြိမ်းချမ်းစွာချီတက်ဆန္ဒပြခဲ့ကြတဲ့ကျောင်းသားတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွင်းခဲ့တဲ့ဖြစ်ရဟာနိုင်ငံတကာအသံဝင်ကြားထောက်ပြပြောဆိုစရာဖြစ်ခဲ့ပါတယ်အဲ့ဒီနေနေမှုအတွင်းကျောင်းသားအများအပြားနဲ့ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ဒဏ်ရာရခဲ့တာပါနေပြည်တော်မှာမေလ16ရက်နေ့က UNODC ကုလသမဂ္ဂမူရစ်စီဝါနဲ့ရာဇဝတ်မှုနေနေရေးအဖွဲ့ကမြန်မာရဲတပ်ဖွဲ့အခြေအနေတွေကိုတုံ့တက်ထားတဲ့အစီရင်ခံစာထုတ်ပြန်တဲ့အခါမှာမြန်မာနိုင်ငံရဲတပ်ဖွဲ့တာဝန်ရှိသူတွေကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ် UNODC အစီရင်ခံစာထဲမှာမြန်မာနိုင်ငံရဲတပ်ဖွဲ့ကလက်ရှိကျင့်သုံးနေတဲ့တင်နန်းပို့ချမှုအစီအစဉ်နဲ့အဲ့ဒီအစီအစဉ်တွေဟာနိုင်ငံတကာရဲတပ်ဖွဲ့တင်နန်းပို့ချတဲ့စာရင်းစာညွှန်းတွေနဲ့ကိုက်ညီခြင်းမရှိတာတွေကိုထောက်ပြထားပါတယ်ဆန္ဒပြပွဲတွေကိုနေနေတဲ့နေရာမှာလူခွင့်ရေးချိုးဖောက်မှုတွေမရှိအောင်နဲ့လူမှုအသံဝန်ကြားဖြစ်ပေါ်တဲ့ပြည်ပခါတွေကိုဘလို့ကင်တွယ်ဖြေရှင်းမလဲဆိုတဲ့အချက်တွေမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့တင်ယွန်းညွှန်းနှားထဲမှာပါဝင်ခြင်းမရှိတာတွေကိုလည်းအစီရင်ခံစာမှာထောက်ပြထားပါတယ်ရဲတပ်ဖွဲ့ဝင်တွေကိုစစ်တင်တန်းဆန်တဲ့တင်တန်းပို့ချမှုတွေလျှော့ချတာတင်တန်းပို့ချပေးမဲ့အထောက်အပံ့ပစ္စည်းတွေတိုးမြင့်ပေးတာနဲ့အကျင့်ပြည့်ခြားဆမှုနဲ့စီးပွားရေးနဲ့ဆက်နွယ်တဲ့ရာဇဝမှုတွေကိုကင်တွယ်ဖြေရှင်းပြီးရဲအရာရှိတွေကိုတင်တန်းပို့ချပေးတာတွေလှုပ်ဆောင်ဖို့လိုအပ်တဲ့အကြောင်းလဲ UNODC ရဲ့အစီရင်ခံစာထဲမှာအကြံပြုထားပါတယ်အာဆီယံအသင်းကြီးအနေနဲ့ဘက်ဆုံပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လှုပ်ဆောင်လာနေတာနဲ့အမျှမြန်မာနိုင်ငံအနေနဲ့လည်းနေစားဖြတ်ကျော်ဖြစ်ပွားနေတဲ့ရာဇဝတ်မှုတွေနဲ့စင်ခေါ်မှုတွေကိုရင်ဆိုင်ရနိုင်တယ်လို့လဲ UNODC ရဲ့မြန်မာနိုင်ငံဆိုင်ရာအကြီးအကဲ Trolls Vesta ကပြောပါတယ
်။ဆက်ဆွေးရလို့ကြရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေသစ်နဲ့ပတ်သက်ပြီးလာမယ့်ဩဂတ်လအတွင်းကျင်းပမယ့်လူမှုဆန္ဒခံယူပွဲမတိုင်ခင်ထိုင်းနိုင်ငံမှာစီးပွားရေးကာလအတန်ကြာရှိခဲ့တဲ့နိုင်ငံရေးမတည်ငြိမ်မှုနဲ့အခြားစိန်ခေါ်မှုချို့နဲ့ရင်ဆိုင်နေရပါတယ်။လာမယ့်လအနေငယ်အတွင်းနိုင်ငံရေးပြိပခါတွေပြန်လည်အရှိန်မြင့်လာနိုင်တာကြောင့်ဒေသတွင်းနဲ့နိုင်ငံတကာယင်းနှိမ့်မြုံနှံသူတွေဟာအခြေအနေကိုစောင့်ကြည့်အကဲခတ်နေတယ်လို့စီးပွားရေးလေလာသုံးသပ်သူတွေကပြောပါရယ်။အရင်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မတူဘဲအခုဖွဲ့စည်းပုံအခြေခံဥပဒေကျမ်းမှာရွေးကောက်ခံ နိုင်ငံရေးပါတီတွေရဲ့လုပ်ပိုင်ခွင့်ကိုထိန်းချုပ်ထားသလိုစစ်တပ်နဲ့ရဲတပ်ဖွဲ့ကအစစ်မြင့်ကိုယ်စားလှယ်တွေပါဝင်တဲ့စစ်တပ်ကရွေးချယ်ပေးလိုက်တဲ့ကိုယ်စားလှယ်250ကိုအထက်လွှတ်တော်မှခန့်အပ်ပေးရမှာဖြစ်ပါတယ်။လာမယ့်2019ခုနှစ်မှာအထွေထွေရေကောက်ပွဲကျင်းပမှာဖြစ်ပြီးဒီဖွဲ့စည်းပုံမူကြမ်းဟာနိုင်ငံရေးအကျင့်ပြတ်ချစားမှုနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေရည်ရွယ်တာဖြစ်တယ်လို့ထိုင်းစစ်တပ်အကြီးအကဲတွေကပြောပါတယ်။ဒါပေမဲ့လည်းထိုင်းနိုင်ငံရဲ့အဓိကနိုင်ငံရေးပါတီဖြစ်တဲ့ဖွေထိုင်းနဲ့ဒီမိုကရက်ပါတီတွေကတော့စစ်တပ်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအတိဖြစ်လာရင်နိုင်ငံတွင်းကဒီမိုကရေစီအခွင့်အရေးတွေညှော့နယ်လာမှာကိုစိုးရိမ်နေကြပြီးဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့နိုင်ငံရေးအင်အားစုတွေကပြစ်တင်ဝေဖန်နေကြပါတယ်
။လူကိုသေစေနိုင်တဲ့ချင်းကားတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးကာကွယ်ဆေးထုတ်လုပ်နိုင်ပုံနဲ့အဲ့ဒီရောဂါပိုးဖြစ်ပွားစေတဲ့ခြေနေမပြန့်ပွားရေးအတွက်အသုံးချမဲ့ရမုံငွေထောက်ပံ့ပေးရေးနီလန်တချို့ကိုအမေရိကန်လွှတ်တော်ကအခုသတင်းပတ်အတွင်းရှာဖွေနေပါတယ်။ဒါပေမဲ့ဇီကာယောဂါပိုးနဲ့ဆက်ဆက်ပြီးဖြစ်ပွားနိုင်မယ့်အလားအလာရှိတဲ့ microcephaly ခေါ်အုံနောက်သေးခေါင်းသေးယောဂါနဲ့အုံနောက်အာရုံကြောချွေးမှုအပြင်ဖွံ့ဖြိုးမှုကိုအဟန္တာဖြစ်စေတဲ့အဲ့ဒီ virus 4ပြန့်ပွားမှုဟန်တာရေးအတွက်လွှတ်တော်အနေနဲ့ငွေကြေးဘယ်လောက်အထိအကုန်ကျခံမလဲဆိုတာတော့မသိရသေးပါဘူး။လွန်ခဲ့တဲ့3လလောက်တုန်းကတော့ကာကွယ်ဆေးထုတ်ဖို့ချင်းပြန့်ပွားမှုဟန်တာဖို့နဲ့ယောဂါပိုးဖြစ်ပွားနေတဲ့တိုင်းပြည်တွေကိုအကူအညီပေးဖို့အတွက်အမေရိကန်ဒေါ်လာ1.6ဘီလီယံသုံးဆွဲဖို့သမ္မတဘာရက်အိုဘားမားကအဆိုပြုခဲ့ပူးပါတယ်။ဒါပေမဲ့လွတ်တော်ကပြိုင်ပက် Republican Party ဝင်တွေကသမ္မတရဲ့အဆိုပြုချက်ဟာများလွန်းတဲ့အတွက်ဆိုပြီးအတည်ပြုပေးဖို့ညှင်းပယ်ခဲ့ကြပါတယ်။ကာကွယ်ဆေးထုတ်လုပ်ဖို့နဲ့နိုင်ငံတကာမှာချင်းနေနေရေးလုပ်ငန်းလှုပ်ဆောင်ဖို့တို့အတွက်အောက်လွတ်တော်မှာရှိတဲ့ Republican လွတ်တော်အမတ်တွေက American Dollar 622တန်းသုံးဆွဲဖို့တနင်္လာနေ့ကအဆိုပြုလိုက်ကြပါတယ်။
ရာသီဥတုပူနွေးလာတဲ့အတွက်ကမ္ဘာတစ်ဖက်ကအဆင်းရဲဆုံးလူတွေဟာရေလွှမ်းမမှုဘေးအန္တရာယ်ကိုအကြီးအကျယ်ကြုံရနိုင်တဲ့အကြောင်းရာသီဥတုပြောင်းလဲလာမှုအကြောင်းအစိုးရခန်းစာရေးသားသူကတနင်္လာနေ့ကသတိပေးလိုက်ပါတယ်။ရေလွှမ်းမှုဒဏ်ကိုလူပေါင်းတန်ပေါင်း1000ကျော်ခံရမယ်ဒါတည်းမကပါဘူး။အဆင်းရဲဆုံးလူတွေဟာဘေးအန္တရာယ်ကိုအများဆုံးကြုံရပါလိမ့်မယ်ဆိုပြီးလန်ဒန်အချွတ်အရှေ့ဆိုင် Christian Aid အဖွဲ့က Alison Doyle ကအစိုးရခန်းစာနဲ့ပတ်သက်ပြီးဗီဒီယိုကိုပြောပြပါတယ်။ရာသီဥတုပြောင်းလဲမှုရဲ့ရလဒ်ပင်လယ်ရေမျက်နှာပြင်မြင့်တက်လာတဲ့အတွက်အနေမိုင်းရေလွှမ်းမိုးနိုင်တဲ့မြို့တွေမှာနေထိုင်တဲ့လူသန်းပေါင်း1000ကျော်ဟာ2060ခုနှစ်မှာရေအကြီးကျယ်လွှမ်းမိုးတဲ့တန်ကိုခံရနိုင်တဲ့အကြောင်းအစိုးရခန်းစာကခန့်မှန်းထားပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံအတွင်းကမြို့ကြီးနေဒါဇင်လောက်မှာမကြသေးခင်ကာလတွေအတွင်းလူသတ်မှုတွေဘာကြောင့်ပုံများလာတယ်လဲဆိုတဲ့ကိစ္စကိုဗဟုအစိုးရအဖွဲ့ဝင်တွေကအဖြေရှာနေကြပါတယ်။ Chicago, Dallas, Las Vegas နဲ့ Los Angeles စတဲ့မြို့ကြီးတွေမှာလူသတ်မှုတွေတိတိကျကျတိုးမြင့်လာနေတာဖြစ်ပါတယ်။
ဒါကတော့ကုဇော်ဝင်းလန်နဲ့ကိုရဲကောင်တို့ကအင်္ဂါနေ့နေနေခင်တင်းစီစဉ်ကိုတင်ဆက်ခဲ့တာပါရှင်။မကြခင်မှာတော့ထိုင်းငါးဖန်းလှေတွေမှာရောင်းစားခံရတဲ့မြန်မာအလုပ်သမားတွေကသူတို့အမှုဆွဲထားတဲ့အခြေအနေနောက်ဆုံးအခြေအနေကိုကြားဖို့ရှိပါရရှင်။အခုတော့အမေရိကန်ရဲ့မြန်မာအပေါ်ပိတ်ဆို့ဒဏ်ခတ်မှုတက်တန်းတိုးမြင့်မဲ့ကိစ္စနဲ့ဒီပေါ်သုံးသက်ချက်အမြင်တွေကိုတင်ဆက်မှာပါ။မြန်မာနိုင်ငံအပေါ်ပြဋ္ဌာန်းထားတဲ့အရေးယူပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကဒီသတင်းပတ်အတွင်းဆက်ပြီးတက်တန်းတိုးဖို့ပြင်ဆင်နေတာပါ။ဒီလိုအရေးယူပိတ်ဆို့မှုကိုတက်တန်းတိုးပေမဲ့လည်းနှစ်နိုင်ငံကုံသွယ်ဆက်ဆံရေးနဲ့မြန်မာအစိုးရတည်ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုကိုထိခိုက်စေမှာမဟုတ်ဘူးလို့မြန်မာအရေးလေးလာသုံးသက်သူတွေကရှုမြင်ထားပါတယ်။ဒီကနေ့အင်္ဂါနေ့မှာတော့အမေရိကန်ဘဏ္ဍာရေးဌာနကနေမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူထားတာနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်ဖို့ရှိနေပါတယ်။ဒီသတင်းပတ်အတွင်းတက်တန်းကုံဆုံးတော်မှာဖြစ်တဲ့မြန်မာအပေါ်ပိတ်ဆို့အရေးယူမှုကိုပြန်ပြီးတိုးမြင့်ဖို့အမေရိကန်အစိုးရကပြင်ဆင်နေပေမဲ့မြန်မာနိုင်ငံမှာအမေရိကန်ပြည်ထောင်စုရဲ့ယင်းနီးမြုပ်နှံမှုနဲ့ကုံသွယ်မှုတွေကိုတိုးမြင့်သွားမှာဖြစ်တယ်လို့အမေရိကန်အစိုးရအစိုးရအရာရှိတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးသတင်းတွေထွက်လာပါတယ်။ဒီသတင်းတွေနဲ့ပတ်သက်လို့မြန်မာအပေါ်ပိတ်ဆို့မှုဆိုင်ရာကြွမ်းကျင်သူလည်းဖြစ်အမေရိကန်ဘဏ္ဍာရေးဌာနရဲ့အကြံပေးဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဝါရှင်တန်အခြေစိုက်အင်းလီအကြံပေးအဖွဲ့ဥက္ကဋ္ဌပီတာကူဆစ်ကသူ့အမြင်ကိုအခုလို VOA ကိုပြောပါတယ
်။ What is being suggested is accurate. I think the announcement tomorrow ultimately will confirm that. I think that what I'm hearing
တကယ်လို့ထပ်တည်တဲ့သတင်းတွေအတိုင်းမှန်ခဲ့မယ်ဆိုရင်မနေ့ပြန်ထုတ်ပြန်မယ့်ကြေညာချက်ဟာကျွန်တော်တို့ကြားသိတဲ့အတိုင်းတော့နိုင်ငံကုံသွယ်စီးပွားဆက်ဆံမှုကိုဆက်ပြီးတော့ကြီးထွားလာမယ်ဆိုတဲ့အချက်ကိုခိုင်မာအောင်လုပ်ပါလိမ့်မယ်။ဒါပေမဲ့လို့တစ်ဖက်မှာလည်းမြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးအပေါ်မှာအမေရိကန်စိုးရရဲ့စိုးရိမ်ခင်ဖြစ်မှုတွေရှိနေသလိုအပြောင်းလဲအတွက်ဆက်ပြီးတွန်းအားပေးဖို့သဘောထားကလည်းရှိနေပါလေ
။ အခုလိုစိုးရိမ်မကင်းရှိတဲ့ဆိုပေမဲ့လည်းပိတ်ဆို့ရေးယူမှုကိုတက်တန်းတိုးခြင်းအပြင်တော့မြန်မာအစိုးရတည်းရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုထိခိုက်အောင်အမေရိကန်အစိုးရကဆောင်ရွက်မှာမဟုတ်ဘူးလို့သူ့အနေနဲ့မြင်တဲ့အကြောင်းပီတာကူစစ်ကပြောပါတယ
် I think that what is being sought right now is the US government through conversations with the new Myanmar governmentis seeking to support the new government
အခုချိန်မှာမြင်တွေ့နေရတာဒီကအမေရိကန်အစိုးရနဲ့မြန်မာအစိုးရတည်းအကြားနှစ်ဖက်ဆွေးနွေးမှုတွေကိုကြည့်မယ်ဆိုရင်အစိုးရတည်းရဲ့ဂျိုးပန်အားထုတ်မှုတွေကိုအကူအညီပေးနိုင်မှုလှုံ့ဆော်နေတာနောက်အစိုးရတည်းအနေနဲ့အုပ်ချုပ်ရေးလုပ်ငန်းတွေအောင်မြင်အောင်လှုံ့ဆော်နိုင်ဖို့အမေရိကန်ပြည်ထောင်စုဘက်ကကူညီပေးပြင်ဆင်နေတာတွေကိုကျွန်တော်တို့မြင်တွေ့နေရပါတယ်ဒါကြောင့်အမေရိကန်ပြည်ထောင်စုအနေနဲ့ထိရောက်တဲ့ချဉ်းကပ်မှုတွေကိုသုံးမယ်လို့ကျွန်တော်အနေနဲ့ပြောနိုင်ပါတယ်
တကယ်လို့အမေရိကန်ဘဏ္ဍာရေးဌာနရဲ့ကြေညာချက်မှာထွက်ပေါ်နေတဲ့သတင်းတွေအတိုင်းသာမှန်ခဲ့မယ်ဆိုရင်ဒါဟာအမေရိကန်သမ္မတရဲ့ဆုံးဖြတ်မှုနဲ့ဆောင်ရွက်ချက်သာဖြစ်တယ်လို့မစ္စတာကူစစ်ကပြောပါရယ်မေလ22ရက်နေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီမြန်မာနိုင်ငံကိုတွားရောက်ဖို့ရှိတဲ့အတွက်ပိတ်ဆို့တန်ခတ်မှုကိုတက်တန်းတိုးမယ်ဆိုရင်တော့မြန်မာအစိုးရအသစ်လက်ထက်နှစ်နိုင်ငံကုန်သွယ်ရေးတိုးမြင့်အောင်ဆောင်ရွက်ရမှာအစိုးရအသစ်နဲ့အခြေလဲညှိနှိုင်းသွားလိမ့်မယ်လို့လေ့လာသူတွေကခန့်မှန်းနေကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကစီးပွားရေးအတိုင်းဝိုင်းကတော့ဒီလိုပိတ်ဆို့မှုတွေဟာရင်းနှီးမြှုပ်နှံမှုအသစ်တွေကိုဟန်တားနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးမှုမှာအနှောက်အယှက်ဖြစ်တယ်ဆိုပြီးကန့်ကွက်နေကြပါတယ်ရှင်။ခုလိုမြန်မာနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုကိုတက်တန်းတိုးလိုက်တယ်ဆိုပေမဲ့အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံမှာအလုပ်လုပ်ရတာလွယ်ကူပြီးအမေရိကန်ပြည်ထောင်စုရဲ့ရင်းနှီးမြှုပ်နှံမှုကိုမြှင့်တင်ပေးနိုင်ဖို့အတွက်အကန့်အသတ်တွေကိုရှော့ပေးတာမျိုးတွေရှိလာလိမ့်မယ်လို့အမေရိကန်စီးပွားရေးအတိုင်းဝိုင်းကတော့မျှော်လင့်ထားပါတယ်။အပြည့်အစုံကိုကိုရဲကောင်ကတင်ပြမှာပါရှင်။
အမေရိကန်အစိုးရရဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုတက်တန်းတိုးမယ်ကြေညာချက်ထုတ်ပြန်မှုရှိနေပြီးတစ်ချိန်တည်းမှာလက်ရှိချမှတ်ထားတဲ့အတားအဆီးအချို့ကိုရှော့ပေါက်ပေးသွားဖို့ရှိနေတယ်လို့အမေရိကန်လွှတ်တော်အမတ်နဲ့တာဝန်ရှိသူအချို့ကိုကိုးကားပြီးရိုက်တာသတင်းဌာနကရေးသားဖော်ပြခဲ့ပါတယ်။အာဆီယံနိုင်ငံတွေမှာစီးပွားရေးလုပ်ကိုင်နေတဲ့အမေရိကန်လုပ်ငန်းရှင်တွေပါဝင်ဖွဲ့စည်းထားတဲ့ဝါရှင်တန် DC အခြေစိုက် US-ASEAN Business Council ကတာဝန်ရှိသူတူဦးကနိုင်ငံသားရေးဝန်ကြီးကယ်ရီရဲ့ခရီးစဉ်မတိုင်ခင်ထုတ်ပြန်မဲ့ကြေညာချက်မှာပြတ်မှတ်ထားအရေးယူထားတဲ့တတိပုဂ္ဂလနဲ့ကုမ္ပဏီတွေရဲ့ SDN စာရင်းကိုရှော့ပေါက်ပေးတာမျိုးအပါအဝင်ဖြေလျှော့ပေးတာမျိုးတွေရှိလာနိုင်တယ်လို့သုံးသပ်ပါတယ်
And we'll take some steps to continue making it easier for US companies to operate.
ပိတ်ဆို့အရေးယူမှုတွေကိုတင်ပြီးတဆင့်ဖြေလျှော့ပေးသွားမယ်လို့ထင်ပါတယ်ဖြစ်နိုင်တာကတော့ SDN စင်းထဲမှာပါတဲ့လူနဲ့အဖွဲ့အစည်းအချို့ကိုရှော့ချပေးတာမျိုးလုပ်နိုင်ပါတယ်အမေရိကန်ကုမ္ပဏီတွေမြန်မာနိုင်ငံရဲ့အဓိကစိတ်ကန်းတွေကနေကုန်စည်ပစ္စည်းတွေတင်ပို့တင်သွင်းလို့ရအောင်ခွင့်ပြုထားတဲ့ GL20 လို့ခွင့်ပြုချက်တွေကိုတက်တန်းတိုးပေးမယ်လို့လည်းမျှော်လင့်ပါတယ်။ဒါအပြင်ချထားတဲ့အတားအဆီးတွေထဲမှာအမေရိကန်ကုမ္ပဏီတွေကိုကုန်ကျစရိတ်ပိုများစေတဲ့အတားအဆီးတချို့ကိုလည်းဖယ်ရှားပေးမယ်လို့မျှော်လင့်ပါတယ်
။ပြီးခဲ့တဲ့ဇူလိုင်လကအမေရိကန်အစိုးရရဲ့ပြတ်မှတ်ထားအရေးယူပိတ်ဆို့မှုASEAN စီးရင်မှာပါဝင်တဲ့ Asia World အုပ်စုကုမ္ပဏီရဲ့လုပ်ငန်းခွဲတစ်ခုဖြစ်တဲ့ Asia World စိတ်ကန်းဟာမြန်မာနိုင်ငံမှာခေတ်အမီဆုံးနဲ့စီးပွားရေးအရတွက်ချေအကိုက်ဆုံးကွန်တိန်နာစိတ်ကန်းဖြစ်တဲ့အတွက်အမေရိကန်လုပ်ငန်းရှင်တွေအနေနဲ့ဒီစိတ်ကန်းကိုမတုံးမဲမြန်မာနိုင်ငံနဲ့ကုန်သွယ်ဖို့အခက်ခဲတွေ့နေတယ်လို့အမေရိကန်လုပ်ငန်းရှင်တွေကတောင်းဆိုကြတဲ့အတွက်အမေရိကန်နိုင်ငံမှာအကြီးဆုံးဗန်လုပ်ငန်းရှင်အသင်းတစ်ခုကဦးဆောင်ပြီးပိတ်ဆို့အရေးယူမှုစီးမင်းတွေကိုမချိုးဖောက်ပဲ Asia World စိတ်ကန်းကိုအသုံးပြုနိုင်မဲ့နီလန်းတွေကိုရှာဖွေပေးဖို့အမေရိကန်အစိုးရစီကိုတောင်းဆိုခဲ့ကြပါတယ်။အဲ့ဒီအခက်ခဲတွေပြည်လည်စေဖို့ပြီးခဲ့တဲ့ဒီဇင်ဘာလကမြန်မာနိုင်ငံကစိတ်ကန်းနဲ့လေစိတ်အားလုံးကိုအသုံးပြုပြီးကုန်ပစ္စည်းတင်ပို့ဖို့6လခွင့်ပြုတဲ့အကြောင်းအမေရိကန်အစိုးရကထုတ်ပြန်ခဲ့ပါတယ်။အခုလိုအမေရိကန်ကုမ္ပဏီတွေမြန်မာစိတ်ကန်းတွေကတဆင့်ကုန်ပစ္စည်းတင်ပို့လို့ရအောင်တောင်းဆိုတဲ့နေရာမှာဥဆောင်ခဲ့တဲ့အမေရိကန်ဘဏ်လုပ်ငန်းရှင်များအဖွဲ့ BAFD ကအမှုဆောင်အရာရှိချုပ် Todd Barwell က VOA ကိုအခုလိုပြောပြပါဗျ
။ is a temporary solution so it
ဆိုရအမေရိကန်ကုမ္ပဏီတွေကိုမြန်မာစိတ်ကန်းတွေကနေကုန်ပစ္စည်းတင်ပို့ခွင့်ပေးလိုက်တာယာယီဆုံးဖြတ်ချက်ပဲဖြစ်ပါတယ်။ဒီဇင်ဘာလမှာစပြီးလာမယ့်ဇွန်လမှာတရံကုန်မှာပါဒီခွင့်ပြုချက်ကိုတရံတိုးရင်တိုးမတိုးရင်ကြေညာချက်အသေးထုတ်ပြန်ပေးမှဖြစ်မှာပါက ကျွန်တော်အနေနဲ့ပိတ်ဆို့ရေးယူမှုတွေကိုပြင်ဆင်ထုတ်ပြန်မဲ့ညင်ညာချက်ကိုစောင့်မျှော်နေပါတယ်။ဖြစ်လာတဲ့ပြောင်းလဲတွေနဲ့ပတ်သက်ပြီးမျက်ခြေမပြတ်ဖို့အမေရိကန်လုပ်ငန်းရှင်အတိုင်းဝန်းကိုသတိပေးနေပါတယ်
။မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေဟာအမေရိကန်ကုမ္ပဏီတွေအတွက်လည်းဝန်ထုတ်ဝန်ပိုးဖြစ်နေရတဲ့အကြောင်း US ASEAN Business Council ကတာဝန်ရှိသူကပြောပါတယ်။အရင်အစိုးရကိုပြစ်မှတ်ထားပြီးချမှတ်ထားတဲ့ပိတ်ဆို့ရေးယူမှုတွေကြောင့် SDN စာရင်းထဲမှာပါတဲ့သူတွေနဲ့ဖတ်ဆက်ပြီးအလုပ်လုပ်လို့မရတာကြောင့်ရင်းနှီးမြှုပ်နှံရေးမှာအခက်အခဲတွေရှိနေတယ်လို့ဆိုပါတယ်။ American ဘဏ္ဍာရေးဝန်ကြီးဌာနလက်အောက်က Office of Foreign Assets Control OFAC ဌာနကွဲကထုတ်ပြန်ထားတဲ့ပြစ်မှတ်ထားပိတ်ဆို့ရေးယူမှု SDN စာရင်းမှာမြန်မာနိုင်ငံမှာအကြီးဆုံးစီးပွားရေးလုပ်ငန်းများအပါအဝင်ကုမ္ပဏီနဲ့လူပုဂ္ဂိုလ်တရာကျော်ပါဝင်ပါတယ်။
ခုအစိုးရတက်တန်းတွင်ငြိမ်းချမ်းရေးရဖို့အတွက်တက်မတော်ဘက်ကမျှော်လင့်ထားတဲ့ကြောင်းပြောဆိုထားပါတယ်။ဆယ်စုနှစ်ခုနှစ်ခုနီးပါးတက်တန်းရှိလာပြီဖြစ်တဲ့ပြည်တွင်းစစ်ကိုနှစ်ပိုင်းတွေတွင်အဆုံးသတ်နိုင်ရေးတက်ဆိုင်ရာအဖွဲ့အစည်းတွေကြားအလျှော့အတင်းအပေးအယူနဲ့ဆက်ဆက်ဆွေးနွေးပြည်လည်နိုင်ဖို့ဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်လဲ။အခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်ပါဝင်ဆွေးနွေးလူသူတွေ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာ burmese@voanews.com ကိုလည်းဆွေးနွေးလိုတဲ့အကြောင်းအရာဖြစ်ဖြစ်တယ်လီဖုန်းနံပါတ်ဖြစ်ဖြစ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
ဒီကနေ့အင်္ဂါနေ့ညမှာတင်ဆက်မဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။မကြခင်မှာတော့ချင်းပြည်နယ်မှာရေရှားပမှုပြဿနာကြောင့်ဒေသခံတွေဘလို့အခက်အခဲတွေရင်ဆိုင်နေရသလဲဆိုတဲ့သတင်းပေးပို့ချက်ကိုကြားဖို့ရှိပါတယ်။အခုတော့ထိုင်းနိုင်ငံကဒီမြန်မာအလုပ်သမားတွေရဲ့အခြေအနေကိုကြားမှာပါ။ဘန်ကောက်မြို့နဲ့ကီလိုမီတာ900ကျော်ကွာဝေးတဲ့ထိုင်းနိုင်ငံတောင်ပိုင်းဆူရတ်ဌာနီခရိုင်တွေကငါးဖမ်းလေတွေပေါ်မှာရောင်းစားခံထားရတဲ့မြန်မာ73ဦးဟာလှေပိုင်ရှင်ကိုအမှုဆွဲဆိုတာမဟုတ်တော့ဘဲနစ်နာကြေးယူပြီးနေရရင်ကိုပြန်ဖို့အတွက်ဆုံးဖြတ်လိုက်ကြပါတယ်။ဒီလိုနစ်နာကြေးယူပြီးနေရရင်ကိုအမြန်ဆုံးပြန်ခွင့်ရတာဟာ12နှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့အကြောင်းလူကုန်ကူးခံရသူတွေကိုကူညီစောင့်ရှောက်ပေးတဲ့မြန်မာနိုင်ငံသားများအဖွဲ့ကပြောပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
အနည်းဆုံးတစ်နှစ်ကျော်ကနေသုံးနှစ်ကျော်အထိငါးဖက်လီတွေပေါ်မှာရောင်းစားခံထားရတဲ့မြန်မာ73ဦးကတော့ထိုင်းနိုင်ငံရဲ့ဥပဒေအရအမှုဆွဲဆိုတဲ့အခါမှာကယ်ဆယ်ရေးစခန်းမှာနှစ်ရှည်နေရပြီးအမှုရင်ဆိုင်ရမှာတွေကိုမလုပ်ချင်တာကြောင့်လှေပိုင်ရှင်ထံကနေသူတို့ရတဲ့နဲ့လုံအားကကိုယူပြီးနေရရင်းကိုပြန်ကြတော့မှာဖြစ်ပါတယ်။ဒီလိုဆုံးဖြတ်ချက်ချတာဟာအမှုရင်ဆိုင်ပြီးနစ်နာနေတဲ့မြန်မာလူကုန်ကူးခံရသူတွေအတွက်ဖြစ်တယ်ဆိုပြီးလူကုန်ကူးခံရသူတွေကိုကယ်ဆယ်ခဲ့တဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
။ဒီလူသမားတွေဟာရတနာထက်တလောက်ကိုရသွားပြီးတော့ဒီကျွန်တော်တို့ပေါ်ပေါ်လိုက်လို့ရှိရင်ဒီနေ့ရက်သုံးရက်လောက်မှာသူတို့နဲ့နှစ်ပေါင်းများစွာကွေးကွာနေတဲ့မိသားစုတွေပြန်တွေ့ရတာပေါ့လို့အမှုဖွင့်နေသောအဖြစ်မြန်မာလူသမားတွေလည်းပဲနစ်နာဆုံးဆုံးနဲ့အထမ်းရရှိတရားလည်းပဲအလုပ်ထုတ်ပြီးတော့ထိုင်းလုပ်ငန်းရှင်ကဘာမှအပြစ်ပေးရေးယူမခံရတာဖြစ်တဲ့ကျွန်တော်အနေနဲ့အမှုဖွင့်ရှင်ဘူးလို့ပြောပြတယ
်မြန်မာ73ဦးကိုတော့ဘန်ကောက်မြို့ကနေမဲဆောက်မြောက်ရီနယ်စပ်ကိုပို့ဆောင်มาဖြစ်ပြီးသူတို့အားလုံးရဲ့နစ်နာကြေးကတော့ဘတ်ငွေတန်းနီးပါးရခဲ့ကြတယ်လို့ဆက်ပြောပြပါတယ်
။၃နှစ်နဲ့၃လကြာခဲ့တဲ့ဦးလာမင်းဆိုတဲ့တက်60နဲ့၃နှစ်ရွယ်တဝဲကဦးလေးကြီးကြတော့35,000နဲ့ခဏထောင်ရတယ်။နောက်ပြီးတဝဲကအောင်ကြီးဆိုတဲ့32နှစ်ရွယ်တယောက်ဟာလည်းပဲ၃နှစ်လောက်ခဲ့တာတသိန်းခွင့်ရသွားတယ်။နောက်ကျော်နိုင်ဆိုတဲ့တဝဲတယောက်က၂နှစ်နဲ့၃လလောက်ခဲ့တာတသိန်းနဲ့6,000နဲ့350ရတယ်။အထူးသဖြင့်ဒီတက်ချောက်စီ၃နှစ်ရရှိတဲ့ဦးလာမင်းတဝဲကလူဆိုလို့ရှိရင်ဘတ်တသိန်းခွင့်နဲ့9,000ကိုလေးမယ်ဆိုလို့ရှိရင်အနည်းဆုံးသူကကြံ့ဝင်၄နဲ့9,000လောက်ရမယ်လေ။13ယောက်စာက9,000,000,000
နေဆက်ညှင်းမှမှုတွေခံရပြီးအမှုရင်ဆိုင်တဲ့အခါမှာလည်းနှိရှေကြာခဲ့ကြသလိုအမှုပြီးတဲ့အခါမှာလည်းငွေလည်းမရလုပ်ငန်းရှင်လည်းအေးအေးယူတာမခံရတဲ့တာဒကတွေကြောင့်ဒီလိုဆုံးဖြတ်ခဲ့တာဖြစ်ပြီး12နှစ်တာလူကုန်ကူးခံရမှုတွေကိုကယ်ဆယ်တဲ့အဖွဲ့အနေနဲ့ဒီလိုနစ်နာကြေးရပြီးအမြန်ဆုံးနေရရင်းကိုပြန်ခွင့်ရအောင်လှုပ်ဆောင်နိုင်တာဟာပထမအဆုံးအကျင့်ဖြစ်တယ်လို့လည်းဦးကျော်တောင်းကဆိုပါတယ
်။12နှစ်ကြာကာလအတွင်းလုပ်ခဲ့တဲ့အခြေမှာကျွန်တော်လူအနည်းဆုံး5,000လောက်ကျင်းနေခဲ့ပြီ။ဒါဒီတဲ့မှာဒီလို လူကိုကိုခံရတဲ့အလုပ်သမားတွေကိုတင့်တော်တဲ့လုံအခပြန်ရပြီးတော့မှချက်ချင်းပြန်ပို့နိုင်တာဟာဒီတကြိမ်ဟာပထမဆုံးအကျင့်ဖြစ်တယ်ဒီ delivery ကျွန်တော်တော်တော်ကိုကျေနပ်ပြီးဖြစ်တယ်
ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ12နှစ်တာကာလအတွင်းမှာလူကုန်ကူးခံရသူတွေကိုထောင်ထဲချပြီးကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်။ဒီလိုကယ်ဆယ်တဲ့အတွေ့အကြုံအရအမှုရင်ဆိုင်ရတာဟာမြန်မာတွေအတွက်အချိန်ကုန်ပြီးညှင့်တာခဲ့ရတယ်လို့ဆိုပါရယ်။ထိုင်းနိုင်ငံတွင်းမှာလူကုန်ကူးခံရတဲ့မြန်မာအလုပ်သမားတွေကိုကူညီကယ်ဆယ်ရေးလုပ်တဲ့အခါမှာလည်းအသက်အန္တရာယ်ချိန်ချောက်ခံရမှုတွေအပြင်တိကျတဲ့အချက်အလက်တွေရဖို့ရှာဖွေရတာလူတွေကိုတွားရောက်ခေါ်တဲ့အခါမှာငွေကြေးအခက်အခဲတွေကိုလည်းရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။တိကျတဲ့အချက်လက်မှတ်တမ်းများရရှိမှသာထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးအာဏာပိုင်တွေအားလုံးကလိုက်ပါဆောင်ရွက်ပေးတာဖြစ်တာမို့ထိုင်းနိုင်ငံရောက်မြန်မာတွေလူကုန်ကူးခံရတဲ့ကိစ္စကိုမြန်မာအစိုးရသိအနေနဲ့အလေးထားလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့အစိုးရဟောင်းလက်ထက်မှာလည်းအားရမှုတွေမရှိခဲ့တာမို့အစိုးရသိလက်ထက်မှာတန်းနဲ့ချီပြီးပြပကိုထွက်ပြီးအလုတ်လုံနေတဲ့မြန်မာအလုတ်သမားတွေကိစ္စကိုအလေးထားဆောင်ရွက်ဖို့တိုက်တွန်းခြင်းတဲ့အကြောင်းကိုလည်းပြောဆိုသွားပါတယ်ရှင်
။ VOE သတင်းတောက်မအေးမှာပါရှင်။ပူပြင်းတဲ့ရာသီဥတုအခြေအနေကြောင့်ချင်းပြည်နယ်အတွင်းမှာရေရှားမှုပြဿနာတွေနဲ့ကြုံတွေ့နေရပါတယ်။အထူးသဖြင့်ကျေးရွာတွေမှာရေရှားပမှုဒဏ်အပြင်မတန်ရှင်းတဲ့ရေကြောင်ဖြစ်တဲ့ရောဂါဒဏ်ကိုခံနေရတယ်လို့ဒေသခံတွေကပြောပါရယ်လက်ရှိအချိန်ထိတော့ဒေသခံအာဏာပိုင်တွေအပါအဝင်ဘယ်အဖွဲ့အစည်းကမှအကူအညီမရရှိသေးတဲ့အခြေအနေကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ်ရှင
်ဟုတ်ကဲ့ပါချင်းမြင့်နယ်မြောက်ပိုင်းတွန်းဆာမြို့နယ်ရွာပေါင်း1900ရှိတဲ့ဇဲပေါင်းကျွေးရအုပ်စုမှာတောက်သုံးရေပြတ်လတ်မှုပြဿနာနဲ့ကြုံတွေ့နေရပြီးအကူအညီမဲ့နေတယ်လို့ဒေသခံရွာသားသူကပြောပါရယ်
ဒီဘောကြည့်ရမှာဒီဆက်ကက်ရှိတယ်အဲ့ဒီမှာတော့ဒီမကြနိုင်ဘူးပြင်းနေနေရလက်ဝန်းကြီးလို့ပြင်းနေတာဒီတိုင်းနိုင်အောင်ဘယ်တော့မှလည်းမလုပ်ဘူးတော့ကြည့်တယ်လို့လည်းမရှိဘူ
းလက်ရှိအင်ဂျီ600ကျော်လူကြီး3000ကျော်ရှိတဲ့ဆဲပေါက်ကြီးရွာမှာမတန့်ရှင်းတဲ့တောက်သုံးရေတွေကိုတုံးဆွဲနေရတဲ့အတွက်ဒေသခံတချို့မှာယောဂဝေဒနာကူးစက်ခံနေရတယ်လို့လူမှုကူညီပေးရေးဖွဲ့တစ်ခုဖြစ်တဲ့ဇုံမီဒေသဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်တာပေါ်ပါကပြောပါရယ်ဇဲပေါက်ကြီးရွာအုပ်စုဟာစကိုင်းတိုင်းကလေးမြို့နယ်နဲ့ချင်းမြင့်နယ်တွန်းဆန်မြို့နယ်စကြားမှာရှိနေတာဖြစ်ပြီးမနစ်ကသဘာဝရေဘေးတံကိုခံခဲ့ရတဲ့ကြီးရွာတွေလည်းဖြစ်ပါတယ်။ဒေသတွင်းရေရှားပါမှုပြဿနာကိုလက်ရှိချင်းမြင့်နယ်အစိုးရကိုတင်ပြထားပေမဲ့လည်းအကူအညီမရသေးဘူးလို့ဒေါက်တာပေါ်ပါကအခုလိုဆက်ပြောပါတယ
်။တခါတော့ချင်းမြင့်နယ်လူမှုဝန်ကြီးကတော့တွားတယ်ဒါပေမဲ့ပြီးတော့ဒီလိုပဲရွာကိုကိုအနေကိုတည်ဆောင်တဲ့တွဲရွာသားမင်းလေးတွေတတ်မှတ်ပြီးမှဒီလိုပဲနေပါငါတို့လည်းစူးစမ်းပြီးပြီအဲ့လောက်ပဲမှထားတယ်
ဇူမီဒေရဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းအနေနဲ့ဒေရအတွင်းတောက်သုံးရေရရှိဖို့ရန်ပုံငွေရှာဖွေပြီးအကူအညီပေးသွားမယ်လို့ဒေါက်တာပေါ်ပါကဆိုပါတယ်။ချင်းပြည်နယ်မှာနှစ်တိုင်းလွန်လို့ရေရှားပါမှုပြဿနာနဲ့ကြုံတွေ့နေရပေမဲ့ဒီနှစ်မှာတော့ပူပြင်းတဲ့နွေရာသီတန်ကြောင့်ရခိုင်နှစ်တွေထက်ဆိုးရွားစွာခံနေရပါတယ်။ချင်းပြည်နယ်တွင်မြို့နယ်ဆိုင်လွန်လို့တောင်ပေါ်ကျေးရွာတွေမှာရေခက်ခဲနဲ့ကြုံတွေ့နေရပြီးရေပြဿနာဖြေရှင်းဖို့ဟာချင်းပြည်နယ်ဆိုးရွားတဲ့အတွက်စိန်ခေါ်မှုတရလို့ဖြစ်နေတယ်လို့ပြည်နယ်လူမှုရေးဝန်ကြီးဥပောင်လွန်မင်းခန့်ကအခုလိုပြောပါတယ်။
ကြည့်တော့နည်းနည်းတော့ရှားလာပြီပေါ့လေဒီတောင်ပေါ်မြို့ကြီးတောင်ပေါ်ရွာကြီးကတော့နည်းနည်းတော့အဆက်ဆက်ရှိတယ်ကြီးလက်ကနေပြီးတော့ပိုင်းကြီးတွေလေးပြီးမှုကြီးပဲလောက်တော့လုံနေတာပါလေဒါပေမဲ့တချို့ရေထွက်နေတဲ့နေရာကျတော့တော်တော်ကိုအကျအဆက်ဆက်ရှိပါတယ်ပူဆိုးလာတာကတချို့နေရာဒီမှာအကြီးခန်းသွားတာတွေပါဖြစ်လာတယ်လက်ရှိအစိုးရအနေနဲ့လည်းပဲအများကြီးစိန်ခေါ်မှုဖြစ်နေတဲ့ဒီဟာကိုဘယ်လိုရန်ဆိုင်ရမလဲသဘောအကြီးရှိတယ်ဘယ်တော့ပဲဝေးဝေးဆိုရင်တမျိုးတချို့ကျတွေ့မဲ့နေရာတော့အဆက်ဆက်ရှိနေတယ်ကြီးကအရန်ဝေးတယ်ပိုက်ကြီးတိုင်းလည်းကြီးမရဘူးဖြစ်နေတယ
်မြန်မာနိုင်ငံမှာအန်နီညိုရာသီဥတုကြောင့်မောက်တော့ဝင်နောက်ကျပြီးဇွန်လအထိပူပြင်းနိုင်တယ်လို့မိုးလေဝါသပညာရှင်တွေကခန့်မှန်းထားပါတယ်မြန်မာနိုင်ငံကြေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနရဲ့မလကုံတိစရင်ကောက်ယူချက်များအရနေပြည်တော်နယ်မြေကောင်စီနဲ့တိုင်းဒေသကြီးပြည်နယ်၁၄ခုရှိမြို့နယ်186မြို့နယ်ကြေးရွာပေါင်း1900ကျော်တွင်မှရေရှားပါပြတ်လတ်နိုင်ခြေရှိကြောင်းခန့်မှန်းထားပါတယ်။ဒီနှစ်နွေမကုန်ခင်အစိုးရသက်လက်ထက်မှာရက်တရတွင်တနင်္ဂနွေလုံးအတိုင်းအတာနဲ့ရေတွင်းသူဖော်တာတွေရေတွင်းရေကန်တွေကိုမိုးမှန်တာတွေရေပေးဝေမှုစနစ်ပြုတ်ပြင်တာတွေကိုအရှိဟုံမြှင့်ပြီးစီမံချက်နဲ့လွတ်ကင်သွားဖို့စီစဉ်ထားပြီးနိုင်ငံတော်ထောက်ပံ့ငွေတန်းတရာကျော်ကိုအသုံးပြုပြီးရေဖြန့်ဝေသွားမယ်လို့ကြေးလက်ဖွံ့ဖြိုးရေးဦးစီးဌာနကနေထုတ်ပြန်ထားပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကွန်းအိမ်ပါရှင်မကြာခင်မိနစ်ပိုင်းတွေအတွင်းထုတ်လွှင့်တော့မယ့်စီးပွားရေးကဏ္ဍမှာတော့မကွေးတိုင်းဒေသကြီးအစိုးရရဲ့စီးပွားရေးလုပ်ငန်းဆောင်တာတွေနဲ့ပတ်သက်လို့တိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုနဲ့ဆက်သွယ်မေးမြန်းထားတာကိုကြားဖို့ရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့အင်္ဂါနက်နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kilohertz 11123ညလိုင်းဒိုမီတာ32 kilohertz 9325လိုင်းဒိုမီတာ40 kilohertz 9433ညတို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာအင်္ဂလိပ်စာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါ2019အတွက်ညစည်းရောင်ကြီးဝါစီမံကိန်းကိုလှုပ်ထင်တာရှိတယ်တော်ဒီကလေယာဆိုင်ပြိုးရေးမွေးမြူရေးနဲ့ကြီးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနအောက်မှာအဲ့ဒါမကွေးတိုင်းထဲမှာ165ရွာလုံးမယ်ဆိုတာ၄ရှိတယ
်။ဒါကတော့မကွေးတိုင်းဒေသကြီးဝင်းကြီးချုပ်ဒေါက်တာအောင်မိုးညိုကသူတို့စီးပွားရေးတိုးတက်အောင်ဘာတွေဆောင်ရွက်နေသလဲဆိုတာနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုပြောသွားတာပါ။စီးပွားရေးကဏ္ဍမှာအပြည့်အစုံနားဆင်ရဖို့ရှိပါရဲ့ရှင်။အဲ့ဒီနောက်မှာတော့တူတာဆောင်လင်အမေရိကန်တခွင့်အစီအစဉ်ကိုထုတ်လွှင့်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးဆက်မိုးဝေကကောက်နှုတ်တင်ပြမှာပါရှင
်။အရင်ဆုံးတင်ပြပေးချင်တာကတော့သတင်းစာဆရာကြီးလာရီဂျေကင်ကဘန်ကောက်ပို့သတင်းစာမှာရေးသားထားတဲ့အတွေ့အမြင်ဆောင်းဝါးဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့မြန်မာဗိုလ်ချုပ်ကြီးတွေဟာနှွေးထွေးတဲ့ပူးပေါင်းဆောင်ရွက်ရေးလမ်းကြောင်းကိုတည်ဆောက်နေကြတယ်ဆိုပြီးတော့ဆောင်းမကိုခေါင်းစဉ်တက်ထားပါတယ်။ဩဇာကတိမကြီးမားတဲ့ဒေါအောင်ဆန်းစုကြည်ခေါင်းဆောင်တဲ့ဒီမိုကရေစီအစိုးရတဲ့ဟာအနာရလာခဲ့တာအခုဆိုရင်ရက်ပေါင်း50လောက်သာရှိပါသေးတယ်။ဒါပေမဲ့မြမအကြီးလိလဆန်းစစ်သူတွေဝေဖန်ထောက်ပြသူတွေကတော့ပြည်ပြင်ပြောင်းလဲမှုတွေလုပ်နေတာနှေးကွေးတယ်၊ဂရီတွေမတည်ဘူး။မထင်မှတ်ထားတဲ့သူတွေကိုအစိုးရအဖွဲ့ဝင်ယာလူတွေပေးရမလားဆိုပြီးတော့အပြစ်ရှာပြောဆိုနေကြပြီလို့အစချီပြီးတော့ရေးသားထားပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်နှိုင်းတို့ကြားဆက်ဆံရေးဟာအတင်းဆောင်မခံနိုင်တဲ့အခြေအနေမျိုးမှာရှိနေပြီးဒီအချက်တစ်ခုသာမျှော်လင့်စရာရှိတဲ့အကြောင်းလဲရေးသားထားပါတယ်။အစိုးရအနေနဲ့အာဏာလွှဲပြောင်းမှုလုပ်ချိန်ကလေးကအစဉ်ပြေနိုင်မဲ့နည်းလမ်းတွေကိုကြိုတင်ညှိနှိုင်းထားခဲ့ကြပြီးဖြစ်ပါတယ်။နှစ်ဖက်ကြားမှာယုံကြည်မှုရဖို့အတွက်တိစောက်ကြရမယ်ဆိုတာကိုတည်ထားကြပြီးလည်းဖြစ်တယ်လို့យေတာထားပါတယ်။တက်မတော်အရာရှိဟောင်းအများစုကတော့ဒေါ်စုအနေနဲ့ဒရီကြီးကြီးထားပြီးတော့ချင်းကပ်မှုပေါ်တက်မတော်ဘက်ကသဘောကျတဲ့အကြောင်းဒါပေမဲ့လွတ်တော်ထဲမှာရှိနေကြတဲ့တက်မတော်ကိုယ်စားလှယ်တွေကတော့မကြခင်ကပြုလုပ်တဲ့အစိုးရရဲ့ဥပဒေတွေပေါ်အပြစ်မြင်ရတာမျိုးတွေတွေ့ရှိရတယ်လို့ထောက်ပြထားပါတယ်။ကကင်ကထုတ်ပြန်လိုက်တဲ့ထုံနှန်းစင်လာရအစိုးရဖွဲ့ဝင်စီးရင်မှာတမရဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံဒေါအောင်ဆန်းစုကြည်တို့ကိုကာကွယ်ရေးဦးစီးချုပ်ရဲ့အထက်မှာထားလိုက်တာဟာကာချုပ်ကိုအရှိုက်ကိုထိုးလိုက်တယ်လို့ပဲလို့တချို့ကသုံးသပ်ပြောဆိုကြပေမဲ့စစ်ကောင်းဆောင်တွေကဒါဟာဥပဒေအရရာမှန်ကန်တယ်လို့လက်ခံတဲ့အကြောင်းနီးစပ်တဲ့လူတွေကပြောဆိုကြပါတယ်။ဒီမျိုးသမီးကအစိုးရကိုစီမံခန့်ခွဲနေတာဖြစ်တယ်ဆိုတာကိုစစ်တပ်ထဲမှာအလုံးသိရှိထားပြီးဖြစ်တယ်လို့လည်းထောက်ပြကြပါတယ်။အစိုးရအဖွဲ့ကျန်းကျင်စင်ကကာကွယ်ဦးစီးချုပ်မပါတာကိုတချို့ကပူးပေါင်းဆောင်ရွက်ဖို့ဆန္ဒမရှိဘူးလို့မြင်ကြပေမဲ့ဒါဟာမမှန်ပါဘူးစစ်ဖက်ကတာဝန်ယူထားတဲ့ဝင်းကြီး၃ဦးဖြစ်တဲ့ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝင်းကြီးတွေဟာဒေါအောင်ဆန်းစုကြည်နဲ့ကောက်မွန်တဲ့ဆက်ဆံရေးရှိကြသူတွေဖြစ်တဲ့စသဖြင့်ရေးသားထားပါတယ်အပြည့်အစုံကိုဘန်ကောက်ပို့သတင်းစာမှာဖတ်ရှုနိုင်ပါတယ်နောက်ထပ်ဆက်လက်တင်ပြပေးချင်တာကတော့မြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူပိတ်ဆို့တားဆီးမှုတွေနဲ့ပတ်သက်ပြီးတော့အကျိုးစီးပွားလုပ်ငန်းတွေပြုလုပ်နေတဲ့အမေရိကန်လုပ်ငန်းရှင်တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကြားမှာမပြေမလည်ဖြစ်နေကြတဲ့အကြောင်းရေးသားထားတဲ့ Asian Correspondent စာဆောင်ကဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံမှာယင်းနှိမ့်မြုပ်နှံမှုတွေတိုးမြင့်ပြုလုပ်လို့သူတွေလုပ်ငန်းတိုးချဲ့လုပ်ကင်ခြင်းသူတွေကတော့အမေရိကန်အစိုးရအနေနဲ့လက်ရှိချမှတ်ထားတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးတင်တယ်လို့ပြောနေကြသလိုလူခွင့်ရေးလှုပ်ရှားသူတွေဥပဒေပြုအမတ်တွေကတော့တီတာလုံလောက်တဲ့ပြုပြင်ပြောင်းလဲမှုတွေမတွေ့ရသေးတဲ့အတွက်ပိတ်ဆို့ရေးယူမှုတွေကိုဆက်ပြီးတော့ထားတင်တယ်လို့ပြောနေကြတယ်ဆိုပြီးတော့ရေးသားထားပါတယ်ပိတ်ဆို့ရေးယူမှုကိုဆက်ပြီးတော့ထားလို့သူတွေကတော့တချိန်ကနိုင်ငံရေးအကျဉ်းသားဟောင်းဒေါအောင်ဆန်းစုကြည်ဟာအခုဆိုလို့ရှိရင်အစိုးရဝန်ကြီးနေရာတချို့ကိုကင်ထားတယ်လို့တရားဝင်မဟုတ်ဘဲနိုင်ငံကိုဥဆောင်နေသူတယောက်ဖြစ်နေပြီဆိုပေမဲ့စစ်တပ်ကအာဏာရှိနေစေဖြစ်တဲ့လွတ်တော်နေရာတွေနဲ့ အဓိကအစိုးရဝန်ကြီးဌာနတွေကိုလည်းစစ်တပ်ကအလိုလျောက်ရယူထားတာကိုထောက်ပြကြပါတယ်။တချို့ကုမ္ပဏီတွေနဲ့တတိပုဂ္ဂလလူပုဂ္ဂိုလ်တွေကိုအမိမဲစင်းမှာထည့်သွင်းထားတာကြောင့်ရင်းနှီးမြှုပ်နှံလိုသူတွေအတွက်မရေမယာမှုတွေနဲ့ကြုံတွေ့နေရတာကြောင့်ဒဏ်ခတ်အရေးယူမှုကိုဖျက်သိမ်းပစ်တဲ့လို့အမေရိကန်ကုန်သည်ကြီးများတင်ကဆိုတဲ့ဆိုပြီးတော့လည်းရေးသားထားပါတယ်။အရေးယူပိတ်ဆို့မှုတွေကိုဆက်ပြီးတော့ထားရင်ပြုပြင်ပြောင်းလဲရေးတွေပိုးပြီးတော့မြန်ဆန်လာလိမ့်မယ်ဆိုပြီးတော့လည်းလူခွင့်ရေးလှုပ်ရှားသူတွေဘက်ကပြောဆိုနေကြကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကို Asian Correspondent Online မှာဖတ်ရှုနိုင်ပါတယ
်ဥဆက်မိုးဝေပါရှင် VOA မြန်မာပိုင်းကတင်ဆက်နေတဲ့ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကို Internet website မှာလည်းသောရရှင်တွေအချိန်မရွေးကြည့်ရှုနားဆင်နိုင်ကြပါတယ်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုတော့ American 3 English စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
်ဒီကိမ့်နဲ့တင်ပြမယ် idiom အသုံးက
all over but the shouting
ဖြစ်ပါတယ်စာလုံးပေါင်းက ell all ကအလုံးOVER over ကကုန်လွန်သွားတာပြီးဆုံးသွားတာကျော်သွားတာ BUT but ကဒါပေမဲ့ THE the SHOUTING shouting က or hit တာဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အထည်ပဲကအလုံးတော့ကျော်လွန်သွားပြီး or ပဲကြံနေတော့တယ်ဆိုတာပါပဲဒီအသုံးကတော့အားကစားပွဲကနေဆင်းသက်လာတာပါအားကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်တည်နေပြီးဒါပေမဲ့လို့ပရိသတ်ရဲ့ဩဘာသံကတော့ကျန်းနေသေးတယ်ဆိုတာကိုရည်ညွှန်းတာဖြစ်ပါတယ် idiom အသေးပဲကတော့အဖြေဘယ်လိုထွက်မလဲဆိုတာကိုသိနှစ်ပြီးတဲ့သဘောကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and hasGood teamwork. So it's all over but the shouting. They will win this match.
Ingan thing a ti a kaung bi. A tin na dwi a chin yin ja le a pe yu ga kaung ne li. Da chang di pwe ma thro ga nai ma ti ja da chu pi lo a phi thwet ni ba bi bya lu di be ya ba de. U ma go naw ta khaw na sin ji ja ya aw.
The home team is very strong and has good teamwork. So it's all over but the shouting. They will win this match.
အပြေဘလိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
All over but the shouting.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ခုဆက်လက်တင်ဆက်မဲ့စီးပွားရေးကဏ္ဍမှာတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရလက်ထက်အတွင်းမကွေးတိုင်းဒေသကြီးမှာလက်ရှိဆောင်ရွက်နေတဲ့စီးပွားရေးအစီအစဉ်တွေကိုဝန်ကြီးချုပ်ဒေါက်တာအောင်မိုးညိုနဲ့ဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင်
တန်တီအနာလွဲပြောင်းရယူခဲ့တာတက်တန်းတလခွဲလောက်သာရှိသေးတဲ့ NLD အစိုးရလက်ထက်အတွင်းဝင်ကြီးဌာနအလိုက်ကဏ္ဍအလိုက်ရက်တရာစီမံကိန်းတွေချမှတ်အကောင့်ထဲဖော်နေတာမှာမကွေးတိုင်းဒေသကြီးအတွင်းလက်ရှိဆောင်ရွက်နေတဲ့စီးပွားရေးဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်လို့မေးကြည့်တဲ့အခါလယ်ယာစိုက်ပျိုးရေးကဏ္ဍမြင့်တင်ရေးအတွက်လှုပ်ဆောင်နေတဲ့အခြေအနေတွေကိုဝင်ကြီးချုပ်ဒေါက်တာအောင်မိုးညိုကအခုလိုစပြောပြပါတယ
်ကျွန်တော်တို့2019အတွက်ညာစည်းအောင်ကြီးဟာစီမံကိန်းကိုလှုပ်ထင်တာရှိတယ်တော်ဒီကလေယာစိုက်ပျိုးရေးမွေးမြူရေးနဲ့ကြီးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနအောက်မှာအဲ့ဒါမကွေးတိုင်းထဲမှာ165ရွာလုံးမယ်ဆိုတာ၄ရှိတယ်။တော့မြောက်စည်းအောင်စီမံကိန်းအတွက်အဆက်ချီတာပေါ့တေဝါမသိန်း300သိန်း300ရှိပြီးတော့မှသူတို့ကျိုးပါဆောင်ရွက်ကြတာ။အဲ့ဒီတေဝါ165ရွာမှာဘာလို့လုံနေတာလဲကျွန်တော်အဲ့ဒါလေးကိုကျွန်တော်စုံစမ်းထားပါတယ်မေးမြန်းထားပါတယ်။တော့ဆရာတို့အဲ့ဒါမသိရသေးပါဘူးဘာလို့မဆိုတာ။တချို့ရွာတွေကြတော့လည်းပဲဒီမှာနိုင်ငံတော်အစိုးရကတေဝါကိုမြောက်စည်းအောင်စီမံကိန်းအတွက်ကိုနော်ဒီ300ချီးငွေထောက်ပံ့တယ်လို့သိရတယ်ပတ်သက်ချီးရင်လည်းအဲ့ဒါတွေကိုကျွန်တော်တို့ချီးနေအောင်ဆောင်ရွက်ပေးပါဆိုတာမျိုးတောင်းရွာတွေကတောင်းဆိုတာတွေရှိတယ်အဲ့ဒါဆိုလို့ရှိရင်လည်းကျွန်တော်ကတယောက်တည်းအနေနဲ့တော့ဆုံးဖြတ်လို့မရဘူးကက်ဘိနက်မှာကျွန်တော်တင်ပြပြီးတော့မှချီးနိုင်ရင်ချီးကျမှာတယ်ဒီမှာလည်းပဲရွာသူရွာသားတွေကလက်မှတ်ထိုးပြီးတော့ငွေကြေးထောက်ပံ့မှာစောင့်ဝင်နေကြတဲ့အတွက်သူတို့ပြန်လဲဆက်မယ်ပေါ့နော်အ အဲ့လိုတော့တာလေးရှိတယ်အဲ့ဒါကိုဆောင်ရွက်ဖို့တော့ကျွန်တော်ကက်ဘီနက်မှာတင်ပြထားတာရှိတယ်ဥပမာအဖြစ်မင်းဘူးစကူမျိုးနယ်ကမင်းဘူးစကူမျိုးနယ်ရှင်ကောင်းကြီးရွာရဲ့နောက်တစ်ခါကုန်းသာကြီးရွာရဲ့အဲ့ဒီရွာနှစ်ရွာကငွေသိန်း300ချီးွားဆိုတာလေးရှိတယ်ချီးချီးရင်လည်းပေါ့အဲ့ဒါလေးကျွန်တော်တို့ကတတ်နိုင်တယ်မြပြန်ပြီးတော့ဟိုကက်ဘီနက်မှာတင်ထားတယ
်ဖွံ့ဖြိုးရေးနဲ့ဆိုင်တဲ့လုပ်ငန်းတွေမှာအရင်အစိုးရလက်ထက်တွင်အုပ်ချုပ်ရေးပိုင်းမှာအားနည်းချက်တွေရှိခဲ့တာတွေကိုလိုက်လံပြင်ဆင်ဖြေရှင်းရတာတွေကိုလည်းဒေါက်တာအောင်မွန်ညိုကအခုလိုဆက်ရှင်းပြပါတယ
်အစိုးရဆိုလို့ရှိရင်လည်းပဲဒီတိုင်းဒေသကြီးဖွံ့ဖြိုးရေးအတွက်လိုအပ်တာတွေချိုးဝင်းချက်အားနည်းချက်ရှိတာတွေကိုကျွန်တော်တို့ကရအောင်စူးစမ်းနေတယ်ဥပမာအဖြစ်တင်ပြရမယ်ဆိုရင်ကျွန်တော်တို့ဒီမကွေးတိုင်းမှာဆယ်မြောင်းနှင့်ရေသုံးချမှုစီမံခန့်ခွဲရေးဦးစီးဌာနကကောက်ခံတယ်ရေကုန်စည်းကြက်တယ်ပေါ့နော်အဲ့မှာမကွေးတိုင်းမှာရစရာရှိတဲ့ကြံ့ငွေတန်ပေါင်း4000ဖိုးဘီလီယံပေါ့နော်နေတဲ့ငွေတွေမဟုတ်ဘူးအဲ့ဒါကိုအကျွေးကြံနေတယ်မရသေးဘူးဘာကြောင့်အကျွေးကြံရတာတော့ဆိုစုံစမ်းကြည့်တော့ကအဲ့လိုမျိုးရေကုန်မှာမဆောင်ရင်မဆောင်တဲ့အတွက်ကြောင့်အေးအယူအပြစ်ပေးဖို့ဥပဒေမရှိဘူးတဲ့မျိုးကုန်ပေးရတယ်ဆိုလို့ရှိရင်မျိုးကုန်မှာမဆောင်ရင်ပထမတစ်ဆင့်ပါလို့ဒုတိယတစ်ဆင့်ပါလို့အဲ့ဒါမျိုးအေးအယူပြည့်ပေးလို့ရတယ်အဲ့တော့ဒီတွေးရံနေရအောင်ဘယ်လိုလုပ်နိုင်တော့ကျွန်တော်ဥပဒေချုပ်ကိုမေးတဲ့အခါကျတော့ဥပဒေချုပ်ကအဲပြန်တင်ပြတာကဘာပြောလို့ဆိုတော့ကဒီရေကုန်တွေးရံကြတဲ့ကိစ္စမှာတော့စီမံခန့်ခွဲရေးနီလာနဲ့ဖြစ်စီတရားမှအကြောင်းအရာဖြစ်စီတရားစွဲဆိုလို့ရနိုင်ပါတယ်ပြည်တော်သူအစိုးရကိုအကြံဉာဏ်တောင်းမှဆိုတာတွေရှိတယ်
ဟုတ်ကဲ့ဆရာအနေဒီအစိုးရကိုယ်တိုင်ရဲ့စီမံကိန်းထဲမှာလည်းဒီလေယာစိုက်ပျိုးရေးကဏ္ဍကိုဟိုမြင့်တင်မှုအတွက်ဆိုတော့သူတို့စီမံကိန်းချထားတာပါပါတယ်ဆိုတော့အဲ့ဒီနေရာမှာအခုမြန်သိအောင်စီမံကိန်းလိုမျိုးဆရာတို့ဒီဟိုဒေတာအတွင်းမှာဖော်ဆောင်နေတဲ့စီမံကိန်းတွေဟာဒီဘ ਹੁ အစိုးရနဲ့တိုင်ပင်ပြီးတော့ဒီလေယာစိုက်ပျိုးရေးကဏ္ဍမြင့်တင်ရေးအတွက်လှုပ်ဆောင်ကြတဲ့အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းလားဆရာ
အဲ့အဲ့ဒီတော့ဟုတ်ပါတယ်အဲ့ဒီအစီအစဉ်ရဲ့တစ်ပိုင်းမှာဟုတ်ပါတယ်
ဟုတ်ကဲ့ဆရာဆိုတော့စိုက်ပျိုးရေးကဏ္ဍကိုဆရာတို့ကတော့အခုလောလောဆယ်မှာတော့ဟိုစောစောဆရာပြောသလိုရက်အခုမှဟိုတိုင်းဟိုဟာအာနာကိုရယူတာလည်းတစ်လလောက်ပဲအချိန်ရရှိသေးတော့ဒီလောလောဆယ်ရှိထားတဲ့စီမံကိန်းအနေအထားအရဆိုရင်ဆရာကောင်းထဲမှာရှိသလောက်ဆိုရင်တော့ဒါစိုက်ပျိုးရေးကိုတော့ဆရာတို့စပြီးတော့ဦးစားပေးလုပ်နေပြီလို့ကျွန်တော်တို့ပြောလို့ရတယ်ပေါ့
ဟုတ်ကဲ့ဆရာဟုတ်ကဲ့ဒီကြားထဲမှာလည်းပဲဟိုပုံမှန်အစိုးရဆောင်ရွက်ဖို့နော်ဟိုလုပ်နေရတဲ့ဒီရှိသလိုနောက်ပိုင်းကတည်းပြီးတော့ဆုံးရှုံးတာနစ်နာတာမတရားတာတွေကိုလည်းပဲအဲပြီးခဲ့တဲ့အချုပ်ထုတ်ကြီးဖြေရတာတွေလည်းရှိတာပေါ့ဗျာဥပမာအဖြစ်ပြောရမယ်ဆိုလို့ရှိရင်နော် AOD တရပခုတ်ကူစောက်တဲ့ပခုတ်ကူစောက်တဲ့အခါမှာဆိုလို့ရှိရင်မရွာဒီမှာဥပမာအဖြစ်ပြောရမယ်ဆိုကိုကိုလှတို့တင်ပေါ်ကုန်းတို့မဲဇလီတန်းတို့ကအဲ့ဒီကတောင်သူ30ယောက်ကဒီတရစောက်တဲ့အချိန်မှာသူတို့လုတ်ကင်ထားတာတွေဥပမာတပီးဆိုင်တဲ့နှင်းစီဆိုင်တဲ့ကျက်သွန်မြေပဲငရုတ်ပဲမျိုးစုံပျက်စီးသွားတယ်နော်အဲ့ဒါတွေကိုဝူရီရောကြီးမရသေးဘူးအဲ့ဒီရောကြီးပေးပါဆိုတာဒီတောင်းနေရတယ်ခုတော့မတရားတာတွေကတော့ရှိတာပေါ့နော်ဥပမာဖြင့်အရင်လဲကျွန်တော်ပြောခဲ့ဥပပါတယ်အဲဒီမှာဟိုဟွာဟိုတေးရက်ကတက်ပြီးတော့ပခုတ်ကူတီရထားလမ်းကြီးဖောက်တယ်မင်းဘူးကတက်ပြီးတော့ပခုတ်ကူတီဘယ်ရထားတစ်စင်းမှမသွားဘူးတော့တို့တော့ရထားလမ်းကြီးကတော့ပြည်သူတွေဒုက္ခပေးတာပဲရှိတယ်နော်လေတွေသေးຢာတွေသေးရောကြီးရလာဆိုတော့ရောကြီးလည်းမရသေးဘူးနော်ပုံမှန်ဒီဆောက်ရတာကဟိုအလုပ်တစ်ခုနောက်ကအရှုပ်ထုတ်ကိုဖြည့်ရှင်းနေရတာတွေကအလုပ်တစ်ခုအဲ့ဒါမျိုးတွေလည်းရှိသေးတယ်ဗ
ျကျွန်တော်သိချင်တာဆရာအခုဒီမကွေးတိုင်းအတွင်းမှာရောလေယာစိုက်ပျိုးရေးကဏ္ဍတွေအပြင်တခြားဒီဟိုတွင်းထွက်တယံဇာတာတို့ဘာတို့ဘာတွေများရှိပါသလဲဆရာ
အဲဆရာကြီးတွင်းထွက်တယံဇာတာကတော့လေပြောလို့ရှိရင်ကျွန်တော်တို့ဒီနိုင်ငံသားကို export လုပ်လောက်အောင်လည်းပဲမထွက်ဘူးသို့တော်လည်းပဲပြည်တွင်းမှာလည်းပဲပြည်တွင်းမှာလည်းပဲဟိုအလုပ်ဖြစ်နေတာတွေရှိတယ်ပေါ့ဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့ဒီပြီးခဲ့တဲ့ဟိုပေါ့ပြီးခဲ့တဲ့အရင်ဆိုးရလက်ထက်တုန်းကနော်လေရည်ရည်နဲ့တွင်းတင်ပေါ့တွင်းတင်ပေါ့ဗျာတွင်းတင်ပေါ့နော်ဆယ်ဆယ်ရန်နေရာကြီးတွေတည်းလောက်ရအောင်မယ်တွင်းတင်မှာတူးရရည်နံနေရတယ်အဲ့ဒီရည်နံနေကိုမကွေးတဲ့အတည်ပြီးတော့မုံရဘက်ကိုသွားပြီးတော့ချက်လုပ်တယ်နော်ချက်ချက်တဲ့ဖိုးတွေမှာချက်တယ်ပေါ့ဒီစေထွက်တယ်ပေါ့အဲရည်နံထွက်ဟိုဓာတ်ကြီးထွက်တယ်ပေါ့အဲ့ဒီလုပ်ငန်းတွေအတွက်ကိုနော်ကျွန်တော်တို့ကြားသိရတာကဒီမှာနိုင်ငံတော်ကိုလည်းပဲတရေကလုပ်မယ်ဆိုရင်တရေကကို3000နှုန်းနဲ့တရေဝင်တာရှိတယ်တဲ့နော်တိုးတော်လည်းပဲအပြင်မှာထွက်ကုန်နေရလဲအပြင်မှာအလေအလွင့်ဖြစ်နေတာတွေကလည်းအများကြီးပဲတဲ့ဥပမာအဖြစ်ပြောရမယ်ဆိုရင်ကျွန်တော်တို့2015ခုနှစ်တုန်းကလုပ်ခဲ့တဲ့လုပ်ငန်းရှင်တယောက်စီကရခဲ့တဲ့ဟိုစီးရင်စရာတွေအရဆိုလို့ရှိရင်နိုင်ငံတော်ဘတ်ဂျက်ကိုဝင်သွားတာနိုင်ငံတော်ကအခွန်အတုပ်ဖြစ်တရားဝင်ဝင်သွားတာဒီ2015ခုနှစ်မှာအရင်နဲ့လေးရတွင်းတွေလုတ်ကင်လို့တရားဝင်ဝင်လို့ဝင်တဲ့အကောက်ခွန်ဒီ9,000-9,000ပဲရှိတယ်တိုးတော့2015ခုနှစ်တနည်းထဲမှာကိုပဲဟလာဒီအဲရင်နယ်လေးရတွင်းတွေကတည်းကအပြင်ကိုရောက်သွားတဲ့အလေအလွင့်ဒီပိန်ပေါင်း948သိန်းရှိတယ်တဲ့ဆိုမတရားကိုကွာနေတယ်အဲ့ဒါတွေကိုကျွန်တော်တို့ကစုံစမ်းစစ်ဆေးတဲ့အခါမှာ ပြီးခဲ့တဲ့အဆိုအလက်ထက်တုန်းကရင်းနှံရံပုံငွေမကွေးတိုင်းအဆိုရရဲ့ရင်းနှံရံပုံငွေက1.8ဘီလီယံရှိပါတယ်တဲ့နော် 2.8 ဘီလီယံဆိုတာတန်ပေါင်း 2800 ပဲအဲ့ဒီငွေတွေဘယ်ရောက်တော့ဆိုပြီးတော့ကျွန်တော်ကဟိုမေဆုံးလိုက်တဲ့ခါကျဝေးချမ်းပြစ်လိုက်ပြီတဲ့မကွေးတိုင်းအဆိုရကသေမလားပဲအောက်ကခရိုင်ဒီမှာပဲဝေးချမ်းပြစ်လိုက်တယ်တဲ့အဲ့ဒါတွေဘယ်လိုဘယ်ပုံစံနဲ့ဘယ်တွေရောက်ကုန်တာလို့ဆိုတာသိအောင်ကျွန်တော်ကဒီပြည်သူ့လူတော်ကိုယ်စားလှယ်တယောက်ကိုပြည်အောင်သူအစိုးရမှာမိခိုင်းထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပဲကျွန်တော်တို့ကတော့စုံစမ်းတော့ဒီမှာတက်နေနေမှာဆောင်ရွက်ပေးနေတာရှိတယ်တော့ဒီမကွေးတန်းကရှိတဲ့တရားစာတကရတဲ့အခွန်တုပ်တွေဒီရသင့်ရလိုက်တဲ့အတိုင်းမဝင်ဘဲနဲ့အလီလွင့်နေများနေတယ်ဘယ်ဒီရောက်ပုံမှန်လည်းမသိဘူးဝင်းကြီးစီရောက်သလားခရယ်ဥဆွေးမှုကဝိုက်သလားမြို့နယ်ဥဆွေးမှုကညံလားဖန်သလားလည်းမသိဘူးဘူးထီကိုပဲတချို့မြို့နယ်တွေမှာမြို့နယ်ဥဆွေးမှုကဒီနာချက်ဖို့တဲပြီးတော့စီးဝါရှာနေရဆိုတာဒီသိရသေးတယ
်ကျေးဇူးအများကြီးတင်ပါတယ်ဆရာနော
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးတင်ပါတယ်ခင်ဗျာ
ကိုစောဝင်းလာရဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကဆက်လက်တင်ဆက်မှာပါရှင်
အစမွေအမေရိကန်ပြည်အောင်စုမှာကလူမျိုးပေါင်းစုံအခြေချနေထိုင်ကြတာဆိုတော့အခုတလောအမေရိကမှာအာယုံဆိုင်ခံရတဲ့အခြေချနေထိုင်သူတွေကတော့ကျူးဘားနိုင်ငံကရွှေပြောင်းလာကြသူတွေပဲဖြစ်ပါတယ်ဗျာ
ဟုတ်ပါတယ်ကိုအောင်ရေအမေရိကန်နဲ့ကျူးဘားနိုင်ငံတို့ဟာရာစု2ဝက်လောက်ကြာအောင်တန်တမာအဆက်ဆံတွေဖျက်တောက်ထားတာကနေအခုခါမှာတော့တန်တမာအဆက်ဆံကြီးပြန်ထူထောင်လိုက်ပါတယ်အမေရိကန်သမ္မတဘရက်အိုဘားမားဟာဆိုရင်လည်းမကြခင်လပိုင်းတွေတုန်းကကျူးဘားနိုင်ငံအထီတောင်သွားခဲ့သေးတယ်နော်
ဟုတ်ပါတယ်ဗျာဒီလိုနှစ်နိုင်ငံကြားဆက်ဆံရေးအသစ်တွေပြန်စတင်လာပြီးမှတော့အမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်တဲ့ကျူးဘွားနယ်ဘွားအမေရိကန်တွေကလည်းဒီလိုအခြေအနေအောက်မှာစီးပွားရေးအခွန်အလမ်းအသစ်တွေပေါ်ပေါက်လာမယ့်အနေအထားကိုမျှော်လင့်နေကြတာပါအထူးသဖြင့်တော့ဒီကျူးဘွားအမေရိကန်အများပြားနေထိုင်တဲ့ဖလော်ရီဒါပြည်နယ်ကသူတွေကတော့ပိုးပြီးတော့မျှော်လင့်နေကြတာပေါ့ဗျာ
ဟုတ်တာပေါ့ဒီအမေရိကန်ပြည်ထောင်စုမှာဆိုရင်1988ခုနှစ်နောက်ပိုင်းတော့ကမြန်မာနိုင်ငံကရွှေပြောင်းခြေချနေထိုင်တဲ့သူတွေအများပြားနေထိုင်တဲ့အင်ဒီယားနာပြည်နယ်က Fort Wayne မြို့မှာဆိုမြန်မာနိုင်ငံအသေးစားလေးပေါ့ Little Burma လို့ခေါ်ကြတယ်အခုကျူးဘားနိုင်ငံသားအများပြားအခြေစိုက်နေထိုင်တဲ့မိုင်ယာမီမြို့မှာဆိုရင်လေသူတို့ရဲ့နိုင်ငံရဲ့မြို့တော် Havana ကိုအစွဲပြုပြီးတော့ Little Havana လို့ခေါ်တဲ့အရက်တောင်ရှိနေပြီနော်ကိုအောင်
ဟုတ်ပါရဲ့ဗျာဒိုမီနိုကစားရင်နိုင်ငံရေးအကြောင်းဆွေးနွေးနေကြတဲ့တက်ကြီးရွယ်တွေစေးပလိတ်ခုံလုပ်သားတွေဒါမှမဟုတ်သမရလောင်းတွေအကြောင်းပြောဆိုနေကြတဲ့ပြည်ပရောက်ကျူးဘားနိုင်ငံသားတွေကိုမိုင်ယာမီက Little Havana လို့ခေါ်တဲ့အရက်မှာတွေ့ကြရမှာပါအဲ့ဒီနေရာက Cell Ocho ရှစ်လမ်းကတော့အဝေးရောက်ကျူးဘားနိုင်ငံသားတွေရဲ့အလွမ်းဖြေစရာကျူးဘားနိုင်ငံငယ်လေးလည်းဖြစ်ပါတယ
်1959ခုနှစ်ကနေစလို့ကျူးဘားဒုက္ခသည်အများပြားဟာမြို့လေကောင်နဲ့နီးတဲ့ဒီ Little Havana လို့ခေါ်တဲ့အနေအားကိုစပြီးတော့အခြေချလာတာပါအဲ့ဒီနေရာမှာဆိုရင်ကမ္ဘာလူကြိုက်အများဆုံးကျူးဘားစားတောက်ဆိုင်လို့တော်တော်များများကအသိမဲ့ပြုထားတဲ့ Vassal စားတောက်ဆိုင်လည်းရှိပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်တော်တော်များများကပြောင်းရွှေ့အခြေချသူတွေဟာအခုချိန်မှာဆိုရင်တော့အောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တွေလည်းဖြစ်နေပြီလေကိုအောင်ရဲ့
။ဟုတ်ပါတယ်။ဒီ Florida မှာဆိုရင်ကျူးဘားအစားတောက်တွေကလည်းအတော့ကိုနာမည်ကြီးပါတယ်ဗျ။ဒီကျူးဘား American တွေကအဲ့ဒီမှာရှိတဲ့ဒီဆိုင်ကိုလာပြီးတော့ coffee တောက်ရင်းအားကစားကစလို့နိုင်ငံတကာအရေးခင်းတွေအထိလည်းပြောဆိုဆွေးနွေးကြပါတယ်။ဒါပြင်နိုင်ငံရေးသမားတွေသတင်းတောက်တွေအမေရိကန်ရောက်ကျူဘာမျိုးဆက်တဲ့လူငယ်တွေဟာရေမြေသစ်မှာအခြေချနေရတဲ့သူတို့တွေအကြောင်းပြောဆိုဆွေးနွေးနိုင်မှုကိုလည်းအဲ့ဒီနေရာကိုလာရောက်လို့ရှိပါတယ်ဗျာ
Cuba လူမျိုးတွေရဲ့ salsa ဂီတပါ Cuba တွေအကြောင်းကိုပြောမယ်ဆိုရင် salsa ဂီတကလည်းမပါမပီးလို့ပြောလို့ရမယ်တော့ထင်ပါတယ်เนาะကိုအောင
်သိဟုတ်ပါတယ်ဗျာ Cuba အပါဝင် Latin America လို့ခေါ်တဲ့တောင်အမေရိကတိုက်နိုင်ငံတွေမှာဒီအကကိုလူကြိုက်များပါတယ် Cuba တွေရဲ့ဒီ salsa အကကတော့တခြားသူတွေရဲ့အကနဲ့မတူပဲဇုံတွေကရမှာအမျိုးသမီးကိုပိုပေါ်လွင်စေခြင်းနဲ့အတွက်အမျိုးသားဟာအမျိုးသမီးကိုလက်ပတ်ပြီးတော့ကပါတယ်ဒါအပြင်စေပင်လိတ်ဟာလဲကျူးဘားယဉ်ကျေးမှုရဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်ကွာတာနာမီရာဟာ Little Havana က နာမည်ကြီးဆေးပင်လိပ်ဆိုင်တဆိုင်ဖြစ်ပါတယ်။ဆိုင်ကိုလာတဲ့သူတိုင်းကိုကျူဘာကော်ဖီနဲ့အက်ခံပြီးဒါဟာကျူဘာရဲ့ယဉ်ကျေးမှုလည်းဖြစ်ပါတယ
်။ဟုတ်ပါတယ်။ဝယ်ယူသုံးဆွဲတဲ့သူတွေစီကိုမရောက်ခင်ဆေးပင်လိပ်တစ်လိပ်ဖြစ်အောင်လူထောင်နဲ့ချီပြီးလုပ်ရတာကြောင့်ကျူဘာတွေဟာဆေးပင်လိပ်နဲ့ပတ်သက်ပြီးဂုဏ်ယူကြပါတယ်။ဆေးပင်လိပ်တောက်တာဟာနေ့စဉ်ထမင်းစားတာလိုမရှိမဖြစ်တဲ့ကျူဘာတွေရဲ့နေ့စဉ်နေထိုင်မှုဘဝပုံစံလည်းဖြစ်ပါတယ်။
တကယ်တော့ကျူဘာနဲ့အမေရိကန်ပြည်ထောင်စုဟာမိုင်းတရားတော်ဝေးတာမဟုတ်ပါဘူးဗျာ။ဒါပေမဲ့ Fidel Castro ဦးဆောင်တဲ့ Communist အစိုးရကျူဘာမှာအာဏာရလာခြင်း1959ခုနှစ်ကစလို့နှစ်နိုင်ငံကြားဆက်ဆံရေးဟာပြပြခဲ့တာပါ။အဲဒီနောက်1962ခုနှစ်ကစလို့နှစ်နိုင်ငံကြားတန်တမန်အဆက်အသွယ်ပြတ်တောက်ခဲ့ပြီးကျူဘာနဲ့အမေရိကန်ကြားမှာမဖြစ်မနေပြောဆိုဆက်ဆံရာကိစ္စတွေရှိလာရင်တော့ဆွစ်ဇာလန်နိုင်ငံကဂျာဝင်ဆောင်ရွက်ပေးရပါတယ်။
ဟုတ်ပါတယ်1950ခုနှစ်ကနေ1960ခုနှစ်အကြာမှာကျူဘာကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချသူနှစ်ဆတိုးလာပါတယ်9000ကျော်ကနေပြီးတော့မှ36000ကျော်အထိတောင်ရှိလာခဲ့ကြတာပါအဲ့ဒီအချိန်မှာတော့အမေရိကန်ဘက်ကလည်းကျူဘာကရွှေ့ပြောင်းလာတဲ့သူတွေကိုအထူးအခွင့်အရေးပေးပြီးတော့တခြားနိုင်ငံကရွှေ့ပြောင်းအခြေချသူတွေလို့မဟုတ်ဘဲတင်းတင်းကြပ်ကြပ်စီးစစ်တာမျိုးမလုပ်ဘဲအလွယ်တကူပဲနေထိုင်ခွင့်ပေးခဲ့ပါတယ်
ဒါအပြင် 1965 ခုနှစ်မှာနိုင်ငံကထွက်ခွာခြင်းတွေကိုကျူဘာအစိုးရကထွက်ခွာခွင့်ပြုခဲ့ပြီးအမေရိကန်ရဲ့သဘောတူညီမှုရယူပြီးတော့ Freedom Flights ဆိုတဲ့အစီအစဉ်နဲ့ Florida ပြည်နယ် Miami မြို့ကို1965ကနေ1983ခုနှစ်အတွင်းကျူဘာနိုင်ငံသား3သိန်းလောက်ရွှေ့ပြောင်းနေထိုင်ခဲ့ကြတာပါ။အဲဒီနောက် 1966 ခုနှစ်မှာတော့အမေရိကန်လွှတ်တော်ကနေအမေရိကန်ပြည်ထောင်စုမှာတစ်နှစ်နေထိုင်ခဲ့ပြီးသူတွေကိုအမြဲတမ်းနေထိုင်ခွင့်ပေးတဲ့ဥပဒေပြဋ္ဌာန်းပေးခဲ့ပါတယ်။ဒါကြောင့်အမေရိကန်ပြည်ထောင်စုဟာကျူဘာနိုင်ငံသားအများဆုံးအခြေစိုက်ရာနိုင်ငံလည်းဖြစ်လာပါတယ်ဗျာ
။အခုတော့လေရာစုနှစ်ဝက်ကြာနီးလျက်နဲ့ဝေးရန်သူတွေဖြစ်ခဲ့ကြတဲ့နိုင်ငံတွေကြားမှာဆက်ဆံရေးအသစ်တွေပြန်ပြီးတော့ထူထောင်လိုက်တာကြောင့်မကြခင်မှာလေဒီလစ်တဲ့ဟာဗာနာမှာပို့ပြီးတော့မှစီးပွားရေးအခွင့်အလမ်းတွေပွင့်လာမယ်လို့လေကျူဘာအမေရိကန်တွေကမျှော်လင့်နေကြတာပါကိုအောင်ရဲ့
ဟုတ်ပါတယ်ဒီနှစ်အစောပိုင်းကစလို့နှစ်နိုင်ငံကြားတိုက်ရိုက်စာဖို့စနစ်တွေပြန်လည်စတင်ခဲ့ပါတယ်ရာစုနှစ်တစ်ဝက်ကျော်ကျော်အကြာမှာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးပြန်လည်စတင်တော့မယ်လို့အမေရိကန်သမ္မတဥပမာနဲ့ကျူဘာသမ္မတရောကက်စထရိုတို့ကကြေညာခဲ့ပြီးတနည်းလောက်အကြာမှာအခုလိုစာဖို့စနစ်ကိုပြန်လည်တည်ထောင်လိုက်တာလည်းဖြစ်ပါတယ်အရင်တုန်းကတော့အမေရိကန်တွေကကျူဘာကိုစာဖို့ခြင်းရင်ကနေဒါဒါမှမဟုတ်မက္ကဆီကိုနိုင်ငံတွေကနေတဆင့်ပို့ရတာပ
ါဒီလိုမျိုးစာဖို့တာဟာလည်းတိတ်တော်လည်းမလွယ်ကူလှပါဘူးကျူဘာကိုစားဖို့နိုင်မှုအတွက်ဆိုပြီးတော့စီးမြင့်စည်းကမ်းတွေလည်းအသေးစိတ်ထုတ်ပြန်ထားပါတယ်။ဒါအပြင်ပြီးခဲ့တဲ့နှစ်ကုန်ပိုင်းတော့ဟာနှစ်နိုင်ငံကြားလေကြောင်းလိုင်းတွေပြန်ပြီးတော့ပြေးဆွဲဖို့သဘောတူညီချက်ရခဲ့ပါတယ်။ American Airlines, Delta, United and JetBlue အပါအဝင်အဓိက American လေကြောင်းလိုင်းအမြောက်များကတော့ကျူဘာနဲ့ပုံမှန်ပြန်ဆွဲမဲ့လေကြောင်းခီးစဉ်တွေထူထောင်ဖို့အထူးစိတ်ဝင်စားကြောင်းကိုပြသခဲ့ကြပါတယ်ရှင်။
အဲ့ဒီအချိန်တုန်းကနှစ်နိုင်ငံကြားပုံမှန်အပြည့်အဝဆက်ဆံရေးပြန်ထူထောင်ဖို့အချိန်ကြာမြင့်မှာဖြစ်တယ်လို့အမေရိကန်သမ္မတဥပမာကပြောပေမဲ့ကျူဘာနိုင်ငံတွေကိုအမေရိကန်တွေတွားရောက်လည်ပတ်မှုနဲ့ကျူဘာပြည်သူတွေနဲ့ဆက်ဆံမှုဟာလွန်ခဲ့တဲ့နှစ်ပေါင်း90ကျော်တဲ့ဆိုင်တော့ပိုးပြီးတော့တိုးတက်လာတယ်ဆိုပြီးတော့ဒီသမ္မတကပြောခဲ့ပါတယ်ဗျာ
ဒီလိုနဲ့လွန်ခဲ့တဲ့မတ်လတုန်းကဆိုအမေရိကန်သမ္မတတဦးအနေနဲ့ကျူဘာနိုင်ငံကိုနှစ်ပေါင်း90နီးပါးကြာမှပြန်ပြီးတော့ရောက်ရှိခဲ့ပါတယ်ကျူဘာနိုင်ငံကိုရောက်သွားတဲ့အမေရိကန်သမ္မတဘရက်အိုဘားမားနဲ့အတူသမ္မတဂရောသမီးနှစ်ယောက်နဲ့သမ္မတဂရောရဲ့မိခင်ကြီးပါလိုက်ပါသွားကြပါတယ်
။တကယ်တော့လဲသမ္မတအိုဘားမားဟာသူအာဏာရချိန်ကစလို့အာဏာရှင်အုပ်စိုးတဲ့နိုင်ငံတွေအပြစ်ကဘာကရွှေ့မြင်ထားတဲ့မြန်မာနိုင်ငံအပါအဝင်ကျူဘာနိုင်ငံနဲ့လည်းအခုလိုဆက်ဆံရေးလမ်းကြောင်းအသစ်တွေပြန်ဖွင့်ခဲ့တဲ့အပေါ်အမေရိကန်လွှတ်တော်အမတ်တွေကသဘောမတူခဲ့ကြပါဘူး။ဒါမယ်လေဒီသမရရဲ့ကျူဘာခီးစဉ်မှာတော့နိုင်ငံကောင်းဆောင်တချို့လည်းပါဝင်ကြပြီးအခုခါမှာတော့နှစ်နိုင်ငံရွှေလန်းငွေလန်းဖောက်ပြီးတဲ့အနေအထားမှာရောက်နေပြီလေဖြစ်ပါတယ်မဆုမကြီ
းအင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
မေလ17ရက်နေ့ကိုဗီယက်နမ်လူခွင့်ရနေ့ဖြစ်တဲ့အမေရိကန်ပြည်ထောင်စုကနှစ်ဆင်ကျင်းပပါတယ်ဒါဟာအရှေ့တောင်အာရှမှာရှိတဲ့ဗီယက်နမ်နိုင်ငံမှာအခြေခံရပိုင်ခွင့်တွေမြင့်တင်ဖို့နဲ့ကာကွယ်စောင့်ရှောက်ဖို့အတွက်အမေရိကန်ရဲ့ကူညီပံ့ပိုးမှုကိုပြသတာလည်းဖြစ်ပါတယ်မကြာသေးခင်ကပဲဝါရှင်တန် DC မှာအမေရိကန်နဲ့ဗီယက်နမ်တို့ရဲ့အချိန်20မြောက်နှစ်ပတ်လည်လူခွင့်ရဆွေးနွေးပွဲကိုကျင်းပခဲ့တာပါဒီတွေ့ဆုံပွဲမှာလူခွင့်ရဆိုင်ရာခြေပြန့်တဲ့ပြဿနာတွေကိုဆွေးနွေးခဲ့ကြပြီးဒီထဲမှာတရားရေးပြုပြင်မှုစူးစမ်းမှုတွေဆက်ပြီးတိုးတက်လာဖို့တရားဥပဒေစိုးမိုးရေးလွတ်လပ်စွာပြောဆိုခွင့်စုဝေးခွင့်ဘာသာရေးလွတ်လပ်ခွင့်အလုပ်သမားတွေမတန်ဆွမ်းသူတွေ LGBTI တွေရဲ့ရပိုင်ခွင့်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေအပြင်တခြားတိကျပြဿနာတွေကိုပါဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာဗီယက်နမ်နိုင်ငံတွင်ဘာသာရေးနဲ့နိုင်ငံရေးဆိုင်ရာငြိမ်းချမ်းစွာထုတ်ပေါ်ပြောဆိုမှုနဲ့အဖမ်းခံရတာတွေလျော့ပါသွားတာတွေ့ရတယ်လို့အမေရိကန်နိုင်ငံခြားရေးဌာနဒီမိုကရေစီလူ့ခွင့်ရေးနဲ့အလို့သမားရေးရလက်ထောက်နိုင်ငံခြားရေးဝန်ကြီးတွန်မလနော့စကီကပြောပါတယ်။ဒါပေမဲ့လည်းမကြသေးခင်ကမှငြိမ်းချမ်းစွာဆန္ဒပြမှုလေးတွေမတိမတာတိုးလာတာအတွက်တော့စိတ်ပူတယ်လို့ဆိုပါတယ်ဒီကိစ္စမျိုးကိုထုတ်ဖော်ပြောကြားဖို့အတွက်အမေရိကန်ပြည်ထောင်စုကမျှော်လင့်ထားကြောင်းပြောဆိုခဲ့တယ်လို့စိတ်ပူစရာရေရှည်ဖြစ်ပေါ်နေတဲ့ပြဿနာတချို့ကိုဖြေရှင်းနိုင်လိမ့်မယ်လို့ယူဆကြောင်းလည်းပြောပါတယ်ဆွေးနွေးခဲ့ကြတဲ့တရားပြဿနာတွေထဲမှာအမေရိကန်ဘက်ကတင်ပြတာတခုကဒီဇင်ဘာလတုန်းကအစိုးရဆန့်ကျင်ရေးလှုံ့ဆော်မှုနဲ့အဖမ်းဆီးတာခံနေရတဲ့ထင်ရှားတဲ့လူခွင့်ရေးရှေ့နေငွေဗန်ဒါကိစ္စဖြစ်ပါတယ်သူဟာ2009ခုနှစ်တုန်းကလည်းအလားတူအမှုနဲ့ထောင်နှံ၄နှစ်အချခံခဲ့ရပါတယ်။နောက်ထင်ရှားတဲ့အမှုတစ်ခုဖြစ်တဲ့ blogger ငွင်ဟူဗင်းအမှုမှာတော့သူဟာနိုင်ငံအကျိုးစီးပွားကိုထိခိုက်အောင်ဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုအလွဲသုံးစားလုပ်တယ်လို့အာဏာပိုင်တွေကပြောဆိုပြီး March လထဲမှာထောင်နှံ၅နှစ်ချမှတ်ခဲ့တာပါ။ March လနောက်ဆုံးဖတ်ထဲမှာပဲ Vietnam အစိုးရကအခုလိုတက်ကြွလှုပ်ရှားသူစုစုပေါင်း9ဦးကိုပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။2015နှစ်ကုန်မှာထုတ်ပြန်တဲ့အမေရိကန်နိုင်ငံခြားရေးဌာနလူ့ခွင့်ရေးအစီရင်ခံစာထဲမှာတော့ဗီယက်နမ်နိုင်ငံမှာနိုင်ငံရေးအကျဉ်းသားပေါင်း100လောက်ထိန်းသိမ်းထားတယ်လို့ဆိုပါတယ်။ဒီနိုင်ငံရေးအကျဉ်းသားအလုံးကိုချွင်းချက်မရှိပြန်ပြီးလွှတ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်။ဗီယက်နမ်နိုင်ငံရဲ့တရားဥပဒေတွေကိုနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေနဲ့နိုင်ငံတကာလိုက်နိုင်ရမယ့်စည်းမျဉ်းစည်းကမ်းတွေနဲ့ကန့်ညီအောင်တရားဝင်ပြောင်းလဲရေးအတွက်လောအပ်တာတွေလှုပ်ဆောင်နေတဲ့ဗီယက်နမ်နိုင်ငံရဲ့တိုးတက်မှုတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပြီးစောင့်ကြည့်နေပါတယ်လို့လည်းပြောပါတယ်။အသင်းပင်ဖွဲ့စည်းခွင့်ဥပဒေ၊ဆန္ဒပြမှုဆိုင်ရာဥပဒေနဲ့ဘာသာရေးဆိုင်ရာဥပဒေတွေလိုလူခွင့်ရေးနဲ့ပတ်သက်နေတဲ့ဥပဒေတွေအပါအဝင်အဓိကကျတဲ့ဥပဒေတွေကိုဒီနှစ်ထဲမှာဗီယက်နမ်အမျိုးသားလွှတ်တော်မှာပြဋ္ဌာန်းဖို့ရှိပါတယ်။အမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးမှာအရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ဗီယက်နမ်ပြည်သူတွေရဲ့လူခွင့်ရေးဆိုင်ရာအခြေခံရပိုင်ခွင့်တွေနဲ့ပတ်သက်လို့တော့စိတ်ပူနေသေးပဲလို့လည်းပြောပါတယ
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့ American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထမံအသိပေးပါရစေရှင်။အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီမို့ကိုဇော်ဝင်းလိုင်ကပြောပြမှာပါ။
ဒီပြနိုင်ငံတွင်ဥပဒေစိုးမိုးမှုမဲ့နေတဲ့ဒေသတွေမှာချစ်ကိုယူလာနေတဲ့ IS နဲ့တခြားစစ်သွေးကြောအဖွဲ့တွေကိုနှိမ့်နှင်းနိုင်ရေးအတွက်နိုင်ငံတကာကအတိမတ်ပြုလိဗျာအစိုးရအဖွဲ့ကိုလက်နက်ထောက်ပံ့ပေးဖို့အစဉ်အသင်းရှိနေပြီဖြစ်တဲ့အကြောင်းအမေရိကန်ပြည်ထောင်စုနဲ့တခြားအင်အားကြီးနိုင်ငံတွေကပြောဆိုလိုက်ပါတယ်။လိဗျာနိုင်ငံမှာစတင်ဖွဲ့စည်းစားဖြစ်တဲ့မခိုင်မာသေးတဲ့အစိုးရအဖွဲ့ကိုအင်အားကောင်းလာအောင်ပံ့ပိုးရေးအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီနဲ့နိုင်ငံပေါင်း20ကျော်ကထိပ်တန်းအရာရှိတွေဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာလေအင်ကပြောင်းလဲထားသူတွေကိုသူတို့ပြောင်းလဲတဲ့သတ်မှတ်ချက်အတိုင်းတန့်စင်ခံအင်သားတွေမှာဝင်ခွင့်ပေးဖို့သမ္မတဥပမအစိုးရကခွင့်ပြုလိုက်တာနဲ့ပတ်သက်ပြီး Conservative ရှေးဥစွဲဝါဒီဝေဖန်ရေးသမားတွေကတရားဝင်ထပ်ပြီးပြင်းပြင်းထန်ထန်ထုတ်နေတိုက်ခိုက်နေပါတယ် Texas ပြည်နယ်ကတော့ဒီကိစ္စကိုတိုက်သွားမယ်ဆိုပြီးသမ္မတဥပမရဲ့အတိုက်အခံအဖြစ်ကြာမြင့်စွာရတည်ခဲ့ဘူးသူ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ်မြန်မာနိုင်ငံရဲ့တပ်ဖွဲ့အနေနဲ့အတိတ်ကာလတွေကဆန္ဒပြပွဲတွေကိုဖြိုခွင်းရမှာအင်အားအလွန်အကျွံသုံးဆွဲတာတွေရှိခဲ့တဲ့အတွက်ပုံမိုပြည့်ပြည့်စုံတဲ့တင်နန်းတွေပို့ချပြီးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လိုအပ်တယ်ဆိုတာကိုတာဝန်ရှိသူတွေကဝန်ခံပြောကြားလိုက်ကြပါတယ်။2015ခုနှစ်မလအတွင်းပညာရေးဥပဒေပြုပြင်ပြောင်းလဲရေးအတွက်ညှိနှိုင်းတာဆန္ဒပြခဲ့ကြသူတွေကိုအကြောင်းသားတွေကိုရဲတပ်ဖွဲ့ကအကြမ်းဖက်နေနှင်းခဲ့တာဟာနိုင်ငံတကာကထောက်ပြပြောဆိုစရာဖြစ်နေပါတယ်။ UNODC ကနေပြည်တော်မှာမေလ16ရက်နေ့ကပြုလုပ်တဲ့ကုလသမဂ္ဂအစည်းအဝေးခန်းစာမှာမြန်မာနိုင်ငံရဲ့တပ်ဖွဲ့ပြည်ပြည်မှုလိုအပ်တဲ့အကြောင်းကိုထည့်သွင်းဖော်ပြထားတာဖြစ်ပါတယ်။စစ်အစိုးရအလိုကျရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးလာမယ့်ဩဂုတ်လအတွင်းကျင်းပမယ့်လူထုဆန္ဒခိုင်ဝဲမတိုင်ခင်မှာထိုင်းနိုင်ငံတွင်စီးပွားရေးကာလအတန်ကြာရှိခဲ့တဲ့နိုင်ငံရေးမတည်ငြိမ်မှုတွေနဲ့တခြားစိန်ခေါ်မှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့ဆိုပါတယ်
။ကိုဇော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှူးကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ကျွန်မအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.